Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်စက်တဘာလ16ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာဘိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုဂျိုရုဆလောင်းကဖမ်းယူကြည့်ရှုနိုင်တဲ့အပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
ရှင်မြန်နိုင်ငံကဟူတီတပုံတွေတင်းငွေနေကအစ္စရေးကိုဒုံးကျည်နဲ့တိုက်ခိုက်တာကြောင့်အရှိအလဲပိုင်းဒေသတင်းမာမှုထပ်ဖြစ်လာပါတယ်။တင်းငွေနေနေလဲပိုင်းရုရှားရဲ့လေကြောင်းဘုံကျဲတိုက်ခတ်မှုကြောင့်ခါခီမြို့မှာရှိတဲ့အထက်မြန်အဆောက်အုံတစ်ခုထိမှန်ပြီးလူ33ဦးထက်မနည်းသေဆုံးခဲ့ကြောင်းမြို့တော်ဝန်ကကြေညာပါတယ်။ရာဂီတိုင်ဖုံးမုန်တိုင်းအရှိန်နဲ့မိုးသည်ထန်ခဲ့လို့ BNN လာအိုထိုင်းနဲ့မြန်မာနိုင်ငံတွေမှာရေကြီးပြီးပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ
်။ဗရင်ပြည်သတင်းဆောင်ပါတွေတင်ပြရမှာတော့တရုတ်နိုင်ငံကအပြည်တွင်းရေးဝန်ဆက်ဖူးဆိုတဲ့စကားအပေါ်မြန်မာရေးလှုပ်ရှားသူတွေရဲ့အမြင်အာဖဂန်ပြည်တွင်းပြည်ပမီဒီယာတွေအခြေအနေတွေကိုကြည့်ရှုနားဆင်ကြရမှာပါ။အပတ်စဉ်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြန်မာမီဒီယာမြင်ကွင်းISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့နဲ့တရားရောက်သတင်းတွေကိုကိုသားညူဦးကပြောပြပါမယ
်။ရှီမန်နိုင်ငံကဟူတီတပုံတွေဟာတနင်္လာနေ့တုန်းကအစ္စရေးကိုဒုံးကျည်နဲ့တိုက်ခိုက်မှုလုပ်ခဲ့တာကြောင့်ရှေ့လေပိုင်းဒေသမှာတင်းမာမှုတွေထပ်ဖြစ်လာပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ညာဦးကတော့ဒီတိုက်ခိုက်မှုကိုလက်တော့ပြန်မယ်လို့ချက်ချင်းပဲပြောဆိုကြုံးသွားပါတယ်။ဟူတီတပုံတွေပစ်လိုက်တဲ့ဒုံးကျည်ဟာအစ္စရေးအလယ်ပိုင်းကကွင်းပြင်တစ်ခုကိုထိမှန်ပြီးတော့ဒီပစ်ခတ်မှုကြောင့်တယ်အဗစ်မြို့နီးကဘန်ဂူရီယန်နိုင်ငံတကာလေဆိပ်မှာအရေးပေါ်လေကြောင်းချက်ပြည်သံတွေဆူညံသွားပါတယ်။လူတချို့ဘေးကင်းရာကိုပြေးလွှားနေကြတဲ့ဗီဒီယိုမှတ်တမ်းတွေကိုအစ္စရေးရုံးမြင့်တန်ကြားကနေထုတ်လွှင့်ပြသပါတယ်။ဒါပေမဲ့လို့ကြီးမားမားပျက်စီးတာမျိုးထိခိုက်ဒဏ်ရာရတာမျိုးမကြားသေးပါဘူး။အဲဒီနောက်မကြာခင်မှာပဲလေဆိပ်လုပ်ငန်းတွေကိုပုံမှန်ပြန်စနိုင်ခဲ့တယ်လို့လေဆိပ်အာဏာပိုင်တွေကတော့ကြေညာပါတယ်။ဟူတီတွေဟာယီမန်ကနေအစ္စရေးပိုင်တဲ့ထဲကိုမြေပြင်ကနေပြပြပြဒုံးကျည်တစ်စင်းနဲ့တိုက်ခိုက်ခဲ့ပြီးတော့ဒီအတွက်သူတို့ကြီးကြီးမားမားပေးဆက်ရလိမ့်မယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်ကဝန်ကြီးဖွဲ့စည်းအစည်းအဝေးအစမှာပြောပါတယ်။ယီမန်ကဟူတီတပုံတွေဟာအစ္စရေးဟာမတ်စစ်ပွဲစကြတဲ့ကအစ္စရေးဘက်ကဒရုန်းတွေဒုံးကျည်တွေနဲ့မကြာမကြာပစ်ခတ်တိုက်ခိုက်လေရှိပါတယ်။ဒါပေမဲ့လို့အဲ့ဒီတိုက်ခိုက်မှုအားလုံးကိုအစ္စရေးဘက်ကပင်လယ်ညီထဲမှာပဲဖျက်ချနိုင်ခဲ့ပါတယ်။တနင်္လာနေ့လည်ပိုင်းရုရှားရဲ့လေကြောင်းဘုံကျဲတိုက်ခိုက်မှုကြောင့်မလို့ကာကစ်မြို့မှာရှိတဲ့အထက်မြင့်အဆောက်အုံတစ်ခုထိမှန်ပြီးတော့လူ33ဦးထက်မနည်းသေဆုံးခဲ့တယ်လို့မြို့တော်ကကြေညာသွားပါတယ်။ယူကရိန်းသမ္မတရုံးကထုတ်ပြန်လိုက်တဲ့ဓာတ်ပုံထဲမှာတော့အစ္စရေးအဆောက်အုံမီးတောက်လောင်နေတာမြင်ရပြီးတော့အပြိုပြက်အပိုင်းစတွေလည်းမြေပြင်မှာပြန့်ကျင်းနေပါတယ်။တချိန်တည်းမှာပဲယူကရိန်းနိုင်ငံပင်လယ်ညီစိတ်ကန်အိုဒက်ဆာမြို့မှာလည်းဒုံးကျည်တစ်စင်းထိမှန်လို့လူ2ဦးသေဆုံးတယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။ရုရှားဘက်ကဒရုန်းယာဉ်14စီးမှာစစ်စင်းကိုပစ်ချနိုင်ခဲ့တယ်လို့ပဲရုရှားဒုံးကျည်3လုံးမှာတစ်လုံးကိုဖျက်ချနိုင်ခဲ့တယ်လို့ယူကရိန်းလီဒါကထုတ်ပြန်ပါတယ်။တချိန်တည်းမှာတော့ယူကရိန်းဘက်ကနေရုရှားနိုင်ငံအနောက်ချမ်းနဲ့အနောက်တောင်ပိုင်းချမ်းကိုဥတီတိုက်ခိုက်လိုက်တဲ့ယူကရိန်းဒရုန်း29စီးကိုဖျက်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကနေကြေညာသွားပါတယ်။ဖလော်ရီဒါပြည်နယ်က West Palm Beach Golf ကစားကွင်းမှာ Republican သမ္မတကိုယ်စားလှယ် Donald Trump Golf ကစားနေစမှာပဲတနက်ကန်ဆောင်လာသူတဦးကိုမြင်ရတဲ့အတွက် Secret Service American စစ်မြေလုံခြုံရေးအဖွဲ့တွေကပြစ်ခတ်ခဲ့ပါတယ်။ American စံချိန်တနင်္လာနေ့ကဖြစ်တဲ့အဲ့ဒီအဖြစ်ပြက်မှာသမ္မတဟောင် Trump ကဘေးကင်းလုံခြုံစွာနဲ့ရှိခဲ့ပါတယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောထားပါတယ်။တနက်ကန်ဆောင်ထားသူဟာ SUV ကားတစ်စင်းတည်းကိုပြေးဝင်သွားပြီးတဲ့နောက်သူ့ကိုအနီးအနားမှာမျိုးနယ်ထဲမှာပဲသက်ဆိုင်ရာဒေသလုံခြုံရေးတာဝန်ရှိသူတွေကဖမ်းဆီးရမိခဲ့ပါတယ်။တန်တရားဖြစ်ပွဲတနတ်သမားကိုတွေ့ရကြအောင်လို့အစိမ့်မြလုံချုံအရာရှိတွေကပြစ်ခတ်ခဲ့ပေမဲ့တစ်ဖက်တနတ်သမားဘက်ကပြန်လည်ပြစ်ခတ်နိုင်ခဲ့သလားဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူး။ Golf Queen အနီးဖြစ်စဉ်အနီးနားမှာတော့ AKA မျိုးစားတနတ်တစ်လက်ကိုတွေ့ရှိခဲ့တယ်လို့လုံချုံအာဏာပိုင်ကသတင်းစာရှင်းလင်းခဲ့ပါတယ်။ FBI ပြည်ထောင်စုစုံစမ်းရေးဘီရိုကတော့ဒီဖြစ်ပျက်ဟာတနတ်ဟောင် Trump ကိုလှုပ်ကြံတက်ဖြတ်ဖို့ကြံစီမှုဟုတ်ဖို့ဆိုတာစုံစမ်းစစ်ဆေးနေတယ်လို့ဆိုပါတယ်။အခင်းဖြစ်တဲ့ Golf ကစားကွင်းဟာ Trump နေထိုင်တဲ့ Mar-a-Lago ဆိုင်နဲ့မိုင်းအနည်းငယ်ပဲကွာဝေးပါတယ်ခင်ဗျာ။
မနေ့ကစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ပါလေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါတယ်ရှင်
။ View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေဆက်လက်တင်ပြနေပါတယ်။ ယာကီတိုင်ဖုန်းမုန်တိုင်းအဖြစ်နဲ့မိုးသည်ထိုင်ကလေးဗီယက်နမ်လာအိုစ်ထိုင်းနဲ့မြန်မာနိုင်ငံတွေမှာရေကြီးပြီးတော့ပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်ဗီယက်နမ်နိုင်ငံမှာကုန်ကြီးကစားရေးလုပ်ငန်းတွေအရှင်မြင့်ဆွမ်းနေပြီးတော့ကျောင်းတွေပိတ်ထားသလိုကျန်းမာရေးဆောက်ရှောက်မှုလုပ်ငန်းတွေလည်းထိခိုက်သွားခဲ့ပါတယ်ရည်ကြီးလို့ဗီယက်နမ်မှာအိုးရင်သသိန်းခွဲကျော်ပျက်စီးပြီးတော့လူ2000နီးပါးထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာတော့နေပြည်တော်မန္တလေးမကွေးပဲခူးဒေသတွေပြင်ရှမ်းမွန်ကရင်ကရင်ကယားဒီတန်းသားလူမျိုးစုဒေသတွေမှာမိုးသည်ထန်လို့အတော်လေးကိုထိခိုက်ပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်နိုင်ငံတစ်ဝှမ်းလုံးမှာသေဆုံးသူ113ဦးပျောက်ဆုံးသူ64ဦးနဲ့ဒဏ်ရာရသူ14ဦးရှိခဲ့ပြီးတော့ပျောက်ဆုံးနေသူတွေကိုကြိုးစားရှာဖွေနေပါတယ်လို့မြန်မာစစ်ကောင်စီကတော့ထုတ်ပြန်ပါတယ်လောစ်နိုင်ငံမှာတော့ KI 14ခုမှာရေကြီးရေရှမ်းဖြစ်ပြီးတော့လူပေါင်း5000ဝန်းကျင်ကိုထိခိုက်သေးရောက်မှုရှိတယ်လို့သိရပါတယ်။လမ်းတွေ၊လူနေအိမ်တွေ၊ဆိုက်ပျိုးမြေတွေ၊နောက်ဆေးရုံစည်းကမ်းကျောင်းနဲ့လက်စစ်တားအပိထနာတွေပါဝင်အရေးပါတဲ့လူမှုအဆောက်အုံတွေထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။ထိုင်းနိုင်ငံတွင် KI တချို့မှာတော့ရေကြီးရေရှမ်းတာတွေကြောင့်အာဏာပိုင်ကအရေးပေါ်ကယ်ဆယ်ရေးတွေကိုစောင့်နေကြရပါတယ်။ Ohio ပြည်နယ်မှာ Haiti နိုင်ငံကရွှေ့ပြောင်းဝင်ရောက်လာသူတွေဟာအင်းနီဂျင်တွေရဲ့ခွေးတွေကြောင့်ကိုဖမ်းဆီးတပ်ဖြတ်စားသုံးတယ်ဆိုပြီးတော့Republican ဒုတိယသမ္မတလောင်းဖြစ်တဲ့ JD Vance ကပြောဆိုချက်ပေါ်ဒီလိုဖြစ်စဉ်မျိုးမရှိခဲ့ပါဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးနဲ့ဒေသတာဝန်ရှိသူတွေကတံပြန်ရှင်းလင်းခဲ့ကြပါတယ်။ဒါပေမဲ့လည်းဒီဖြစ်စဉ်တွေကိုကိုယ်တိုင်မျက်မြင်တွေ့ခဲ့တဲ့သူ့ရဲ့မဲဆန္ဒရှင်တွေကပြောပြခဲ့ကြတာလို့ဒုတိယသမ္မတလောင်းJD Vance က CNN နဲ့အင်တာဗျူးမှာတုံ့ပြန်ရှင်းလင်းထားပါတယ်။ Democratic Party ရဲ့သမ္မတလောင်းလက်ရှိဒုတိယသမ္မတဖြစ်တဲ့ Kamala Harris ဟာ OIOP နဲ့ Springfield မြို့မှာဒီ Haiti ကရွှေ့ပြောင်းဝင်ရောက်သူ2000ကိုလက်ခံနေရာချထားပေးခဲ့ပြီးအဲ့ဒီမှာရွှေ့ပြောင်းဝင်ရောက်သူတွေကဒေသခံအိမ်မွေးတိရစ္ဆာန်တွေကိုအန္တရာယ်ပြုတယ်ဆိုပြီး JD Vance ကဆွဆွဲပြစ်တင်ပြောဆိုထားတာပါဒါပေမဲ့လည်းဒေသခံတွေရဲ့အိမ်မွေးတိရစ္ဆာန်တွေတတ်ခံရရဲဆိုတဲ့ဒီဆွဆွဲချက်နဲ့ပတ်သက်လို့ခိုင်ခိုင်မာမာအထောက်အထားမရှိဘူးဆိုပြီး Springfield ရဲ့မြို့တော်ဝင်ရောဒေသရဲတာဝန်ရှိသူတွေကပါညှင်းချက်ထုတ်ထားပါတယ်Ohio ပြည်နယ်ရဲ့ Republican အုပ်ချုပ်ရေးမှူး Mike DeWine ကိုယ်တိုင်ကလည်း Republican ဒုစရသမလောင် Vance ရဲ့ဒီဆွဆွဲချက်ကိုညင်းပါတယ် Springfield မြို့ကိုရောက်လာကြတဲ့ Haiti လူမျိုးတွေဟာအလုပ်လုပ်ကင်ကြဖို့တည်ဝင်လာကြသူတွေဖြစ်ပြီးတော့တကယ့်ကိုလုံသားကောင်းနေဖြစ်ကြပါတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး DeWine ကပြောပါတယ်ပြီးခဲ့တဲ့သမ္မတလောင်းနှစ်ဦးစကားစစ်ထိုးပွဲဒီ Republican သမ္မတလောင်း Donald Trump ကဒီဆွဆွဲချက်ကိုကနဦးပြောဆိုခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံစီးပွားရေးစူပါဖွံ့ဖြိုးရေးကိစ္စရပ်တွေအတွက်အမေရိကန်အစိုးရကုလသမဂ္ဂဒါကာမြို့ကိုရောက်ရှိနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စီးပွားဖွံ့ဖြိုးရေးအတွက်ရည်ရွယ်ပြီးတော့အမေရိကန်အစိုးရကုလသမဂ္ဂဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဂျာပြအစိုးရကြီးကဲဖြစ်တဲ့နိုဘယ်ဆုရှင်မိုဟာမက်ယူနက်စ်နဲ့တနင်္လာနေ့ဒီမှာတွေ့ဆုံခဲ့တယ်လို့ဒါကာမြို့အမေရိကန်တန်ယုံကထုတ်ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူမှုဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပြီးတဲ့နောက်ပြီးခဲ့တဲ့လတုန်းကဝန်ကြီးချုပ်ရှိခ်ဟာစီနာတိုင်းပြည်ကနေထွက်ပြေးရပြီးနိုဘယ်ဆုရှင်ယူနက်စ်ကနိုင်ငံကိုယာယီထိန်းသိမ်းထားတာပါ။ဝန်ကြီးချုပ်ဟောင်းဟာစီနာလက်ထက်မှာတော့အမေရိကန်ပြည်ထောင်စုဟာဘင်္ဂလားဒေ့ရှ်နိုင်ငံတွင်အကြီးဆုံးနိုင်ငံခြားရင်းနှီးမြှုပ်နှံသူဖြစ်တယ်လို့ပဲအိန္ဒိယတရုတ်နဲ့ရုရှားတို့နဲ့လည်းဟာစီနာအစိုးရကနီးနီးကပ်ကပ်ဆက်ဆံရေးရှိခဲ့ပါတယ်။နိုင်ငံကိုပြန်လည်တည်ထောင်ဖို့အရေးကြီးတဲ့ပြည်ပြင်ပြောင်းလဲရေးတွေဆောင်ရွက်ဖို့နဲ့ခုခုခံခဲ့ရတဲ့ပိုင်ဆိုင်မှုတွေပြန်ရဖို့အမေရိကန်ရဲ့ထောက်ခံမှုကိုရယူသွားမယ်လို့အမေရိကန်ကုလသမဂ္ဂအဖွဲ့နဲ့စီဝေးအပြီးမှာဘင်္ဂလားဒေ့ရှ်ဒီဂျာကလာအစိုးရဖွဲ့ရဲ့ကြီးကဲယူနက်စ်ကသတင်းထုတ်ပြန်ပါတယ်။အမေရိကန်ကုလသမဂ္ဂအဖွဲ့ကဗန်နိုင်းဌာနရဲ့နိုင်ငံတကာငွေကြေးဆိုင်ရာလက်ထောက်ဝန်ကြီး Brian Neiman ကဥဆောင်ပြီးတော့အဖွဲ့ထဲမှာတော့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID နဲ့အမေရိကန်ကုန်သွယ်ရေးယူကကုလသမဂ္ဂတွေလည်းပါဝင်ခဲ့ကြပါတယ်ခင်ဗျာ
အခုတော့သတင်းစောင်းပွားတွေကိုတင်ဆက်ပါမယ်တရုတ်နိုင်ငံဟာမြန်မာပြည်တွင်းရေးကိုဆွတ်ဖက်နေကြောင်းမီဒီယာနဲ့လူပုဂ္ဂိုလ်တချို့ကအကြောင်းပဲပြစ်တင်နေတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံပြောခွင့်ရကကြေညာချက်ထုတ်ပြန်ပါတယ်။တရုတ်မြန်မာဆက်ဆံရေးကိုသွေးခွဲတဲ့လောက်ရမှန်တယ်များနဲ့ပြည်ပအင်အားစုတွေကမြန်မာပြည်တွင်းရေးဝင်ဆွတ်ဖက်တာကိုလည်းစန့်ကျင်ကြောင်းတရုတ်တန်ယုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ပြည်တွင်းရေးဝင်ရောက်ဆွတ်ဖက်မှုဆိုတာကိုမြန်မာတွေကတော့ဘလို့မြင်ကြပါသလဲ။ Washington DC တရုတ်တန်ယုံကဆန္ဒပြမြန်မာအရေးလှုပ်ရှားသူတွေနဲ့ကိုအောင်ကတွေ့ဆုံမေးမြန်းထားပါတယ်။
မြန်မာပြည်ရင်းနဲ့ပတ်သက်ပြီးတော့ပြည်ပအင်အားစုတွေကဝင်ရောက်ဆက်ဖက်တာကိုစန့်ကျင်နေဆိုပြီးတော့မြန်မာနိုင်ငံတရုတ်တန်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာဟာမြန်မာပြည်ရင်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဟာတိုက်ရိုက်ဝင်ရောက်ဆက်ဖက်နေတာသာဖြစ်တယ်လို့ Washington DC ရောက်မြန်မာဒီမိုကရေစီရဲ့လှရှားသူတွေကပြောပါတယ်
။ကျွန်တော်တို့ကတကယ်တမ်းပြည်သူလူထုအတွက်လိုအပ်တဲ့အကူအညီကိုကျွန်တော်တို့ကတောင်းပါပဲ။ China ပိန်နဲ့ China တောင်းပါ။အမေရိကပိန်အမေရိကတောင်းပါ။ဒါကျွန်တော်တို့ရဲ့ပြည်သူလူထုကတောင်းတဲ့ ဒါအခုကြည့်လေဟုတ်တယ်ပါကျွန်တော်တောင်းပန်ခွင့်ရှိတယ်ဟုတ်ချိုင်းနာပေးပါလားကျွန်တော်ပဲတောင်းမယ်အမေရိကန်စီကဟုတ်တယ်ပါချိုင်းနာစီကမရလို့ကျွန်တော်တောင်းနေရဘယ်သူကပေးနေလဲတကယ်တမ်းပြောလို့ချင်းလူခွေးနဲ့ပတ်သက်တဲ့အခုကြည့်လေအမေရိကန်ပေးတယ်အဲ့တော့အမေရိကန်ပေးလို့ကျွန်တော်ယူမှာပဲဟာချိုင်းနာပေးလို့ယူမှာပဲဆိုတော့ဒါဒီကျွန်တော်တို့ရဲ့ပြည်သူလူထုရဲ့အချိုးတွေကျွန်တော်တောင်းဆိုနေတာဖြစ်တယ်ဒါတော့ဒီလိုဒါကြီးကိုကျွန်တော်တို့ကနောက်နိုင်ငံဝင်ဆွတ်ဖက်တာဟုတ်လားမဆွတ်ဖက်ရအောင်ဆိုတဲ့အနေထားကျွန်တော်ပြည်သူရဲ့လူမျိုးရေးတိုက်ပွဲကိုတသက်မဲ့နှောင့်နှေးအောင်လုပ်ပြီးတော့မှအာဏာရှင်ကိုအသက်ဆက်ဖို့အတွက်ချိုင်းနာရဲ့တစ်ဖက်သက်ရည်ရည်ချက်ပဲဖြစ်လိမ့်မယ်
တဟအမျိုးသားလူမျိုးရေးတမတော် TNLA အနေနဲ့စစ်ကောင်စီကိုတိုက်နေတဲ့ထိုးစစ်ကိုရက်စဲဖို့နဲ့မရက်ဘူးဆိုရင်ပြင်းပြင်းထန်ထန်အရေးယူမယ်လို့ရွှေလီမြို့အုပ်ချုပ်ရေးကောင်စီကနေဩဂုတ်လကုန်ပိုင်းမှာသတိပေးချင်းကြောက်စာပို့ပြီးတရုတ်နိုင်ငံအပေါ်မြမရေးလှရှားသူတွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါတယ်အခုလိုကန့်ကွက်ကြတာနဲ့ပတ်သက်ပြီးတော့တရုတ်တန်ယုံကစက်တင်ဘာ14ရက်နေ့မှာကြေညာချက်ထုတ်ပြန်ဖြေရှင်းရမှာမြမပြည်သူတွေလိုလားတဲ့ငင်းငယ်လုပ်ငန်းစဉ်ကိုလိုက်နာမယ်လို့ရည်တာထားပေမဲ့လည်းပြပအင်အားစုကမြန်မာနိုင်ငံပြည်ပရေးကိုဝင်ရောက်ဆွတ်ဖက်တာမျိုးစန့်ကျင်တယ်လို့လည်းဆိုရတယ်
တရားဝင်မှာမဟုတ်တဲ့ရွေးကောက်ပွဲကိုအားပေးနေဆိုကြတဲ့ဟာဒါဝင်ဆွတ်ဖက်တာပဲဟာတစ်ကောင်စီရဲ့ထွက်ပေါက်ဒီရွေးကောက်ပွဲဆိုတာကပြည်သူလူထုက2020မှာတခါတည်းတခဲနဲ့ပေးထားပြီးတဲ့ဒါကိုကြောင်မျိုးပြပြီးတော့မှအာဏာမလွှဲမနဲ့မတရားအာဏာသိမ်းတယ်ပြီးတော့မှတခါရွေးကောက်ပွဲပြန်လုပ်ဖို့အတွက်သူ့ဟာတယ်ဆိုတော့မနဲ့ခောက်ရွေးကောက်ပွဲလှုပ်လိုက်မကြိုက်လေပြန်ဖြတ်လိုက်လုပ်နေမှာဒါကိုအားပေးနေတာတရုတ်ကဝင်ဆွတ်ဖက်နေတာဖြစ်နေ
What do we want?
Further democracy! Further democracy!
What do we want?
Further democracy! Further democracy!
When do we want it?
Right now! Right now!
ကျွန်တော်တို့ကပြည်သူ့အသံပြည်သူ့အတွက်ဟောရောက်နေတာတကယ်ဆိုရင်ဘဝပြည်ကိုဝင်ပစ်ဖက်ဦးဆိုလို့ရှိရင်စစ်ကောင်စီရဲ့မတရားဖုံးကျဲနေတာเนาะကျွန်တော်တို့ PDF ကိုကျဲတာမပြောဘူးစစ်ပေးရှောင်နေပြည်သူတွေ innocent ပြည်သူတွေကိုဖုံးကျဲနေတာတွေအဲ့ဒါတွေဘယ်ကလာလဲဘသူကထောက်ပံ့နေရလဲတရုတ်ကထောက်ပံ့နေတာတရုတ်ကဟာလေရင်စီးတွေဘသူကထောက်ပံ့နေတာတစ်ဖက်လက်နဲ့တရုတ်တစ်ပေါ်တွေဝင်ပြီးတော့ထောက်ပံ့နေတာဒါတွေကိုကြတော့တရုတ်ကမပြောဘဲနဲ့ तू ကပြောင်းရင်းဝင်ဆက်ပဲပြီးတော့ကျွန်တော်ဝင်ပစ်ဖက်ပြောတဲ့ကိစ္စကတရုတ်အနေနဲ့တော့ဒါပြစဉ်းစားရမယ်
မြန်မာဒီမိုကရေစီလှူရှားသူတွေအနေနဲ့မြို့တော်ဝါရှင်တန် DC ကတရုတ်တန်ယုံရှိမှာအပတ်စဉ်ဆန္ဒပြနေတာပါ။အ
ဲမြန်မာကတောင်ကယ်လိုင်းနားနေပြီးတော့ DC ကိုဝေးလာခဲ့တယ်။ဒီဆန္ဒပြပွဲအတွက်ဟိုတစ်ဖက်ကလည်းလာခဲ့တယ်။ဒီတစ်ဖက်လည်းလာတယ်။နောက်တစ်ဖက်လည်းဆက်ပြီးတော့လာပြီးတော့ဆန္ဒပြသွားပါမယ်။မြန်မာဒီ protest တွေက Australia မှာခဲ့ရတောက်လျှောက်ဆန္ဒပြလာခဲ့ရဒီအစိုးရကိုလည်းမြန်မာမကြိုက်ဘူးအစိုးရလုံးနေရဲ့အလုပ်တွေတရုတ်ပြည်နဲ့ဆက်ဆံပြီးတော့တွဲပြီးတော့လုံနေတဲ့လုံနေရဟာလည်းညီမမကြိုက်ဘူးတဘောမတူညီမဆန့်ကျင်တယ်တရုတ်ပြည်ရဲ့ကောက်ချစ်မှုတွေကြောင့်ပြီးတော့စစ်တပ်ရဲ့မကောင်းတဲ့ရုံမာရဲ့လုပ်ရက်တွေကြောင့်ညီမပြည်ထိခိုက်ခဲ့ရဟာလည်းညီမကြည့်ခဲ့ရတဲ့အတွက်လုံအောင်စိတ်မကောင်းဘူးညီမအဝေးကြီးလာပြီးတော့ဆန္ဒပြခဲ့ဆန္ဒပြပြီးတော့ဆက်ပြီးတော့လဲဆန္ဒပြသွားမယ်လို့စဉ်းစားထားပါတယ
်မကြခင်တုန်းကလည်းတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးဟာမြန်မာပြည်ကိုရောက်လာပြီးတော့ဗိုလ်ချုပ်မှုကြီးမဲအောင်လိုင်းအပါအဝင်အရင်စစ်ကောင်းဆောင်ဟောင်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်အဲ့လိုတွေ့ဆုံရမှာဘာကြောင့်တွေ့ဆုံတာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူးကျွန်တော်အအောင်ပါဝါရှင်တန် DC တရုတ်တန်ယုံရှိကနေသတင်းပေးပို့နေတာ
ပါဘူအောင်ရဲ့သတင်းမှာအာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်အဖွဲ့ရဲ့တင်ကြတဲ့ဥပဒေနဲ့ကန့်သတ်ချက်တွေကြောင့်သတင်းသဘောနဲ့သတင်းမီဒီယာလုပ်ငန်းလုပ်ကိုင်သူတွေအတွက်အခက်အခဲတွေရင်ဆိုင်နေရပါတယ်။ဒါပေမဲ့ပြည်ပအခြေဆိုင်အာဖဂန်မီဒီယာတွေကအမျိုးသမီးနဲ့တခြားသူတွေရဲ့အသံတွေကြားနိုင်အောင်ကြိုးစားနေကြပါတယ်။ဒီကြောင့်လန်ဒန်မြို့ကနေမိုဟာမက်ကာဇင်မဒေါကယ်ပေးပို့ထားတဲ့သတင်းကိုကိုစော်ဝင်းနိုင်ကပြောပြပါမယ်။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အဖွဲ့အာဏာရသွားပြီးတဲ့နောက်ဇာရာဂျိုယာဟာသူမရဲ့ခုရှာနာမီဒီယာသတင်းဌာနတစ်ခုလုံးကိုလန်ဒန်မြို့ကိုပြောင်းရွှေ့လိုက်ပါတယ်
။ We also giving a platform for Afghan women to write
အာဖဂန်မျိုးသမီးတွေသူတို့ရေးချင်တာရေးလို့ရအောင်ကျွန်မတို့ကအခွင့်အလမ်းဖန်တီးပေးထားပါတယ်။သူတို့ရဲ့အမြင်တွေအာဖဂန်မှာနေရတဲ့သူတို့ဘဝနဲ့အိမ်မက်တွေကိုရေးကြပါတယ်
။မျိုးသမီးတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုခုရှာနာမီဒီယာကအလေးပေးဖော်ပြပါတယ်။ဒီမီဒီယာရဲ့နာမည်ကိုကမိဘတွေအတင်းကြအိမ်အောင်ချပေးတာကိုလက်မခံထွက်ပြေးလို့2015ခုနှစ်မှာအသက်ခံလိုက်ရတဲ့အမျိုးသမီးငယ်ရဲ့နာမည်ဖြစ်ပါတယ်။တာလီဘန်တွေအာဏာပြန်ရလာပြီးတဲ့နောက်အမျိုးသမီးတွေဟာပိုပြီးဆိုးရတဲ့အခြေအနေအောက်မှာနေကြရပါတယ်။အမျိုးသမီးတွေဟာအခြေခံပညာအဆင့်တဲ့ကျော်ပြီးကြောင်းတက်ခွင့်မရှိပါဘူး။သူတို့အနေနဲ့မိဘအုပ်ထိန်းသူဆွေမျိုးသားချင်းအမျိုးသားတအူးအူးမပါဘဲပ Panjan, Agaza, Yongasa, Kitawa, Mishijawa,
Talosh Mikonanke.
Afghan machine, Jamari, Lupo, Kaimbedria, Newt Mirine, Afghan Nangari, to get John Dreenier, Bagadi Chinery, who Timbian Jabari.
Taliban Poha, Longer Tone, Newt Mirine, Drenauti, or Tinja de Cantamuri, Chamakabare, Newt Mirine, and Inet, the Chinsura, Gabiayota, Amyapi to Aja, Zaga, J. Pioragu, Ubri, Dika, Canta Tabare. တက်ရှိတဲ့ရုပ်ပုံတွေကိုပုံနှိပ်ထုတ်ဝေခြင်းမပြုရလို့ကန့်တတ်ထားတဲ့အတွက်မီဒီယာတွေအနေနဲ့ဘာကိုပုံနှိပ်ထုတ်ဝေခွင့်ရှိတယ်ဆိုတဲ့ဝေဝါမှုတွေရှိနေပါတယ်။ဟာမစ်အူဘိုင်ဒီဟာ2018ခုနှစ်ဩဂုတ်လမှာတန်ပြီကထွက်ပြေးမလာခင်အထိကာဘူးတပ်ကတော်မှာသတင်းစာပညာကိုတင်ကြားပို့ချခဲ့သူဖြစ်ပါတယ်။သူကပြည်ပရောက်မီဒီယာတွေကအရေးပါတဲ့အခမ်းအနားမှာရှိတယ်လို့သူကပြောပါတယ်။
ဇဖကတ်ကွန်ပက်ဇယ်ကချုံရာဆန်ယူရှီဝီအသက်ဖွဲ့စည်းလိုက်တဲ့ပြည်ပရောက်အာဖဂန်မီဒီယာအဖွဲ့နဲ့နိုင်ငံတကာမီဒီယာတွေပူးပေါင်းဆောင်ရွက်လို့ရနိုင်တဲ့အခွင့်အလမ်းတွေရှိတယ်လို့ကျွန်တော်ထင်ပါတယ်။သူတို့ကသတင်းအချက်အလက်တွေရောင်းနိုင်တဲ့အတွက်ငွေကြေးအရအစဉ်ပြေနိုင်တယ်လို့တစ်ဖက်မှာလည်းအာဖဂန်တဲမှာဖြစ်ပျက်နေတာတွေကိုနိုင်ငံတကာမီဒီယာတွေမှာတင်ပြခွင့်ရပါမယ
ည်းဆုံးသတင်းမီဒီယာရဲ့တုံ့ငုံနဲ့အတူလက်တွဲပြီးတော့လုပ်နေတာပါ။အဲ့ဒီကတစ်ခုကတော့ Britain က Guardian သတင်းဌာနဖြစ်ပါတယ်။ Time Magazine နဲ့အမျိုးသမီးအရေးဆောင်ရွက်နေတဲ့ Fuller Project တို့နဲ့လည်းလက်တွဲပြီးတော့လုပ်ပါတယ်။ဒီအမြင်မှုတွေကအာဖဂန်နဲ့ကျမတို့ရဲ့လုပ်ဖို့ကိုင်မဲ့တွေရဲ့စူးစမ်းအားထုတ်မှုတွေကြောင့်လည်းဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်ရော့ချလာနေတာကြောင့်ပြည်ပရောက်မီဒီယာတွေကိုပံ့ပိုးကူညီမှုဟာအလွန်အရေးပါတယ်လို့ဇာရာဂျိုယာကပြောပါတယ်ခင်ဗျာ
။ View American တိုင်းရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။Radio season ကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet ဆာမင်နာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်း season ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio season ကို9:00ကနေ10:00အထိလှိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 9885တို့အပြင်စနစ်တင်းနေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။View American အသံရုပ်သံစီစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို View ကတင်ဆက်ပေးနေပါရခင်ဗျာ
။အခုတော့ပတ်စဉ်စီစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်။ကြားပြည်နယ်ဒေသခေါ်ကင်းနီပြည်ဒေသအများစုကိုကင်းနီဒေသခံကာကွယ်ရေးအဖွဲ့အစည်းတွေကထိတ်ချုပ်ထားပြီးဒေသတွင်းအုပ်စစ်ရေးနဲ့အုပ်ချုပ်ရေးတည်ဆောက်မှုကိုဒီပိုင်းနဲ့ထက်ဆောင်ရည်နေတယ်လို့ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ဒုတိယဥက္ကဋ္ဌကွန်ပီ2ကပြောပါတယ်။ကင်းနီဒေသအတွင်းအုပ်ချုပ်ရေးဆောင်ရွက်မှုတွေနဲ့ပတ်သက်လို့ကွန်ပီ2ကိုမှတ်အင်ဂျင်နီယာတွေ့ဆုံမေးမြန်းထားပါတယ
်။မင်္ဂလာပါရှင်။ကျမတို့အခုရောက်ရှိနေတဲ့နေရာကတော့ကင်းနီပြည်နယ်ကဒီမဲဆက်မြို့ပေါ့နော်ဒါထိုင်းမြန်မာနယ်စပ်နဲ့လည်းနီးတဲ့နေရာလေးဖြစ်ပါတယ်ဒီမဲဆက်မြို့ဆိုလို့ရှိရင်အခုဒီကင်းနီပြည်ဂျာကာလာအစိုးရကဒါထိန်းချုပ်ထားတဲ့မျိုးတစ်မျိုးလည်းဖြစ်ပါတယ်ဆိုတော့ဒီမျိုးရဲ့မျိုးတော်ခမ်းမရှိမှကျမတို့ရောက်ရှိနေပြီးတော့ဒီ IEC ရဲ့ဒီအုပ်ချုပ်ရေးကောင်စီရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ကွန်ပီတူကိုကျမတို့တွေ့ဆုံမေးမြန်းမှာဖြစ်ပါတယ်ရှင်ဟုတ်ကဲ့မင်္ဂလာပါရှင
်ဟုတ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့အခုလိုမျိုးကျမတို့ကိုအချိန်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်အဲ့တော့အခုကျမတို့ရောက်ရှိနေတဲ့မဲဆက်မြို့ပါဆိုလို့ရှိရင်ဒါစစ်ကောင်စီဟိုကင်းစင်တဲ့မြို့တစ်မြို့ဖြစ်နေပြီပေါ့နော်အဲ့တော့ကင်းနီပြည်နယ်မှာဒီစစ်ကောင်စီကင်းစင်တဲ့မြို့တွေဘယ်နှမြို့လောက်ရှိနေလဲရှင
်ဟုတ်ကျွန်တော်တို့ဒီစစ်စင်ရေးပြီးတဲ့နောက်ပိုင်းပေါ့နော်ဒါကတော့မဲဆက်ရှာတော့နဲ့ဒီနောက်ဘက်ခုံပေါ့နော်ဒါကတော့ကျွန်တော်တို့ စစ်ကောင်စီလုံးဝမရှိတဲ့မြို့ပေါ့နော်ဂျန်တဲ့မြို့တွေကတော့ဒီမြို့ရဲ့တော်ရီအပြင်နေမှာပေါ့နော်ဒါစစ်ကောင်စီတရရှိနေသေးတဲ့အတွက်အဲ့ဒီမြို့တွေမှာလည်းကျွန်တော်တို့ဝိုင်းထားပြီးမှစစ်ကောင်စီကတော့သူ့ရဲ့တပ်ရင်းနေရာတွေမှာပေါ့နော်ဒါဆက်ပြီးမှရှိသေးတဲ့ခြေနေမျိုးရှိတယ်ဒါပေမဲ့မြို့ရဲ့ပြင်ပအနေအားလုံးလူလူကတော့ဒါကျွန်တော်တို့တပ်ဖွဲ့တွေရောပြည်သူလူထုတွေရောပေါ့နော်လှုပ်လှဆော်သွားလာလို့ရတဲ့အခြေအနေမျိုးဖြစ်ပါတယ်ဆိုတော့ပြန်ချုပ်ရရင်တော့ဒီလုံးဝပေါ့နော်ရခိုင်နှုန်းလူမြောက်သွားနေတဲ့မြို့ကတော့၃မြို့ဖြစ်ပါတယ်ခင်ဗျဟုတ်
ဟုတ်ကဲ့အဲ့ဒီချိန်မှာဒီအုတ်ချုပ်ရည်ပိုင်းကြတော့ဒီလိုမဲဆက်မျိုးပေါ့နော်ဥပမာဆိုလို့ရှိရင်အုတ်ချုပ်ရည်ပိုင်းမှာဒီလိုတော်လှန်ရေးတပ်တွေပေါ့လေပူပေါင်းတပ်ဖွဲ့တွေတစ်ဖက်မှာလည်းကီနီပြည်နယ်မှာလည်းအဲဒီလက်နက်ကိုင်ဖွဲ့ကလည်းအသီးသီးရှိနေတဲ့ခါကြတော့အဲ့တော့ဒီမျိုးအုတ်ချုပ်ရည်လိုအပိုင်းကြီးကြတော့ဘယ်လိုဆောင်ရွက်တာလဲရှင
်ဟုတ်ကျွန်တော်တို့ဟိုအုတ်ချုပ်ရည်ဖွဲ့တဲ့ချိန်မျိုးမှာဒီနံပါတ်1ကတော့ KSC ပေါ့နော်ဒီအတပိကကောင်စီကနေပြီးမှအင်အားစုအလုံးစုပေါင်းနိုင်ဖို့တဲ့ပေါ့နော်ကျွန်တော်တို့လောက်ကြတယ်အဲ့ဒီမှာအင်အားစု18စုထဲမှာ14စုလောက်ကပေါ့နော်ဒါတထဲဝင်ပါဝင်နေတဲ့အခြေအနေမျိုးရှိတယ်ပေါ့နော်အဲ့ဒီကနေပြီးမှကျွန်တော်တို့အုပ်ချုပ်ရေးကောင်စီဖွဲ့လိုက်တဲ့အတွက်အုပ်ချုပ်ရေးကောင်စီဖက်ကနေပြီးမှအင်အားစုအလုံးစုံညီပါဝင်နိုင်တဲ့ဟို mandate ပေါ့နော်ရထားပြီးမှအုပ်ချုပ်ရေးဌာနအသီးသီးမှာလည်းပေါ့နော်မတူကွဲပြားတဲ့အသင်းဖွဲ့တွေအလုံးကိုကျွန်တော်တို့ကစုဖွဲ့ထားတာဖြစ်ပါတယ်ပေါ့နော်ဆိုတော့အခုဌာနအလုံးပေါင်း9ခုကျွန်တော်ကြီးညာနိုင်တယ်မြို့နယ်18မြို့နယ်ကိုကျွန်တော်တို့ခွဲထုတ်လိုက်တော့ပေါ့နော်မြို့တိတိလေးတွေပြန်လုပ်လိုက်ပြီးမှမြို့နယ်18မြို့နယ်ရဲ့အုပ်ချုပ်ရေးကိုကျွန်တော်တို့အခုဒီချမှတ်နိုင်တယ်ပေါ့နော်ဒါဖက်ကုံမြို့နယ်ထဲမှာအပါအဝင်ပေါ့အုပ်ချုပ်ရေးတွေကိုကျွန်တော်ချလိုက်တယ်အဲ့တော့ဒီအုပ်ချုပ်ရေးထဲမှာအလုံးပေါင်ပြီးမှအခုရည်ကြီးတဲ့အရာတွေကိုဦးစားပေးလုပ်နေတယ်စစ်ဆောင်ပြည်သူတွေရဲ့စာဝန်ကြီးပြည်လဲရေးပေါ့နော်တွာလာနိုင်ရေးနောက်ကျွန်တော်တို့မြို့နယ်တည်တည်မရှိနေတဲ့လူထုတွေရဲ့ပညာရေးကျန်းမာရေးနောက်ဒီတပ်ဖွဲ့တွေရဲ့တည်နေရာတွေပေါ့နော်အဲ့ဒါကိုကျွန်တော်တို့စနစ်တကျလေးစီမံကိန်းတွေချပြီးမှအုပ်ချုပ်ရေးတွေကိုပြန်လုပ်တဲ့အနေအထားမျိုးဖြစ်ပါတယ်အဲ့တော့အလုံးပါဝင်မှုနဲ့ပေါ့နော်ဒီအလုံးရဲ့ဒီထောက်ခံမှုတွေနဲ့ကျွန်တော်တို့မြို့တွေကိုပြန်စီမံပြီးမှပေါ့နော်လုပ်နေတယ်ကျွန်တော်တို့ရဲ့အနေချက်ကတော့ဟိုအရန်ကိုပေါ့နော်ဒီချမ်းသာမှုမရှိဘူးနောက်ဒီစစ်ဖြစ်နေတဲ့အတွက်ပေါ့နော်ဒီအခွန်ငွေတွေအားလုံးကအခက်အခဲတွေကိုစီရှိနေတယ
်အဲ့တော့အခုတစ်ဖက်မှာကြာတော့လေစီရေးရကျင်းမာနေတဲ့အခြေအနေကလည်းရှိနေတယ်တခါတစ်ဖက်ဒီအခုအုပ်ချုပ်ရေးပိုင်းမှာလည်းတပြိုင်တည်းထဲဆောင်ရွက်ရတဲ့ခါနောက်အဖွဲ့အစည်းပေါင်းစုံကိုလည်းပူးပေါင်းဆောင်ရွက်တဲ့ခါကြာတော့ဘလို့စိန်ခေါ်မှုတွေရှိလဲရှင
်ဒီနဘတိကတော်လန်ရေးချိန်နေမျိုးမှာကျွန်တော်တို့ကဟိုတော်လိုင်းရောခုနေတော့မရဘူးပေါ့နော်ဒီစစ်ကောင်စစ်တိုက်နေတယ်နောက်ဒီစစ်တိုက်ရမယ်ဆိုတာကတော့အရေးကြီးတယ်ဒါပေမဲ့တိုက်ရုံနဲ့မပြီးဘူးအရေးကြီးနေတယ်တိုက်လို့ရတဲ့နေရာတွေတိုင်းမှာပေါ့နော်အချုပ်ရည်တွေလုတ်ဖို့လိုတယ်အဲ့ဒါမှပဲဒီတော်လိုင်းရေးနဲ့လူထုတွေရဲ့စာဝန်တွေရေးကပေါ်မှာပေါ့နော်တောက်ခံနိုင်ပြီးမှတော်လိုင်းရေးကိုလည်းအချိန်ကောင်းနဲ့ဆက်ပြီးမှလုပ်နိုင်ဖို့ကျွန်တော်တို့မြင်တယ်အဲ့လိုပဲကျွန်တော်တို့လုပ်ကြတာပေါ့နော်အဲ့တော့အုပ်ချုပ်ရေးလှုပ်ချာဖြစ်ပေါ့နော်လူထုတွေရဲ့တရားမျှတမှုတွေလူထုရဲ့စာဝန်တွေပြည်လဲရေးတွေကိုကျွန်တော်တို့လုပ်ရင်းနဲ့ပေါ့နော်ဒါ၃နှစ်ထဲမှာကျွန်တော်တို့ဆက်ပြီးမှခီးချစ်တဲ့နိုင်တယ်ပေါ့နော်အခုနောက်ထပ်၄နှစ်မြောက်လောက်မှာဆိုရင်ကျွန်တော်တို့ဒီထက်ပိုကောင်းတဲ့စီမံကိန်းတွေလုပ်နေတယ်ဥပမာဆိုရင်တော့ရတဲ့အခွန်ငွေတွေကိုကျွန်တော်တို့ကမျက်မျက်သက်သက်တယ်ပေါ့နော်သုံးနေတယ်နောက်ဒီလိုအပ်တဲ့ပညာရေးကျန်းမာရေးတွေကိုလည်းအားစိုက်ပြီးမှသုံးလို့ရအောင်ပေါ့နော်ကျွန်တော်တို့လုပ်နေတယ်ဒီလိုအရေးကြီးမှာကတော့အထူးသဖြင့်ဒီလူမှုစီးပွားရေးတွေပေါ့နော်ပြန်လည်ပတ်ဖို့လိုတယ်အဲ့တော့ကျွန်တော်တို့ IEC ဖက်ကနေအခုလိုမျိုးမက်ဆက်မျိုးလိုမျိုးဆိုရတာဒီချင်းွေလုပ်ငန်းတွေနောက်တဲ့ဒီအသေးစားဒီလုပ်ငန်းရှင်တွေပြန်ပေါ်လာပို့တွေ့ပေါ့နော်ဒါတွေအားစိုက်ပြီးမှလုပ်နေတယ်လို့ထိုင်းနိုင်ငံနဲ့ကုန်သွယ်နိုင်ပို့တွေ့ရောလေကျွန်တော်တို့အားစိုက်ပြီးမှပေါ့နော်ဒီစူးစမ်းဆောင်ရွက်နေတယ်ဆိုတော့ဒီနှစ်ခုဟန်ချက်ညီသွားခြင်းအဖြစ်ကျွန်တော်တို့ရဲ့တော်လန်ရေးကဒီလိုကောင်လည်းပြည့်စုံဆောင်ရွက်မှုတွေရှိတော်ညာလဲပေါ့နော်ပြန်ပြီးမှတည်ဆောက်နိုင်တယ်ပြန်ပြီးမှလည်းဟိုဘယ်လိုကောင်လဲလိုချနိုင်တယ်အဲ့ဒီအချိန်မှာတော်လန်ရေးလည်းပြီးသွားရောဒီအုပ်ချုပ်ရေးတွေဒီစီရေးတွေကပေါ့နော်ဒါတည်ဆောက်ပြီးသားဖြစ်ပြီးမှပေါ့နော်အတိုင်းပြည်ကိုကျွန်တော်တို့ဟိုဘာလဲအရန်ပေါ့နော်ပြည့်စုံမှုမရှိဘဲနဲ့ပြန်ပြီးမှထိန်းချောက်နိုင်တဲ့အချိန်တွေမျိုးဖြစ်အောင်ပေါ့နော်ကြိုးပမ်းနေပါတယ်ဗျဟုတ
်ဟုတ်ကဲ့အဲ့တော့ဒီစစကွန်ပီတူပြောသားတဲ့ထဲမှာလည်းဒီတော်လန်ရေးပြီးသွားမယ့်အချိန်ပေါ့နော်ဆိုတော့အခုလက်ရှိမှာကြတော့ဟိုစစ်ကောင်စီကစီရေးရဆိုလို့ရှိရင်ဟိုကီနီကိုပို့ပြီးတော့သူတို့တက်တည်လာပြီးတော့ဖြစ်တင်းနေတဲ့အနေအထားမျိုးလည်းရှိနေတော့ဟိုအချိန်မီလေးဒီစစ်ကောင်စီကသူတို့ရဲ့ခင်မီလက်နက်အင်အားတွေတုံးပြီးတော့ဒီကီနီပြည်နယ်ကိုဝင်ပြီးတော့ပြန်ပြီးတော့တိမ့်တဲ့အခြေအနေမျိုးဖြစ်လာနိုင်မှုအနေအထားဘယ်လိုရှိလဲရှင
်ကျွန်တော်တို့ဟိုဒါရောစစ်ကောင်စီစူးစမ်းမှုခြေနေတွေလည်းအများအားစောင့်ကြည့်နေတယ်ဟိုခက်လဲခက်မှန်းထားပါတယ်ပေါ့နော်ဘာဖြစ်လို့ဆိုတော့ဒီကီနီပြည်ကနေပြည်တော်နဲ့အနီးဆက်ဆုံးနေရာမှာရှိနေတယ်။နောက်ပြီးမှဒီတောင်နဲ့မြောက်နဲ့ပေါ့နော်ဆက်တဲ့နေရာလည်းဖြစ်တဲ့အတွက်စစ်ကောင်စီဖက်ကတော့ဒါကိုဟိုကောင်လည်းဖိနှိပ်နိုင်ဖို့အတွက်ပေါ့နော်ဒါနေပေါင်းစုံနဲ့စူးစမ်းနေတယ်ဆိုတာကိုလည်းကျွန်တော်အားလုံးသိတယ်။ဒါပေမဲ့စစ်ကောင်စီရဲ့အခက်အခဲကိုလည်းအားလုံးကျွန်တော်ခံမှန်းမိတယ်လို့မြင်လည်းမြင်နေရတယ်ပေါ့နော်ဒီ တိုင်ရဒီရှော့ချမှုတွေနောက်ဒီလင်းနေခရန်လိုအပ်ချက်တွေဘောနောသူတပြည့်ဒီလိုထိုက်ပွဲဖြစ်နေနေရာတိုင်းမှာဘောနောစစ်ကောင်စီဘက်ကတွာလာမှုတွေကအရန်ခက်ခဲလာတော့ဘောနောဒီပို့ဆောင်ဆက်သွေးရေးတွေဆိုဒီနေစာတွေမှာဆိုသူတို့ကဒီဟာရင်နဲ့ပဲတွာလာလို့ရတာကလွယ်လို့ဘောနောကြံတဲ့ဟာတွေအာ supply မလုပ်နိုင်ဘူးဘောနောဆိုတော့ဒါမျိုးတွေဖြစ်တဲ့အတွက်အာခုနပြောတဲ့ဟိုတော်လိုင်းကြီးကဘောနောကျွန်တော်ဘက်ကဒါဟိုစစ်စစ်လုံးလုံးနဲ့အာဒီ PP စစ်စင်းနဲ့ပေါ့နော်ဆက်လုပ်နိုင်မယ်ဆိုတော့ဒီအရာတွေကဆက်ပြီးမှပေါ့နော်ဒီအောင်ပွဲခံနိုင်အောင်မယ်စစ်ကောင်စီဖက်လည်းစူးစမ်းလိမ့်မယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီထက်ပိုမြန်မြန်ဆန်ဆန်ပြီးနိုင်ဖို့အတွက်ကိုလည်းကျွန်တော်တို့ဟိုပြင်ဆင်နေတယ်ပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့ဖက်ကအယုံကြည်မှုရှိတယ်စစ်ကောင်စီရဲ့ရရှိ plan ကိုတော့ကျွန်တော်တို့မသိဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ပြည်နယ်ဖက်ကတော့ကိုပြည်နယ်ကိုအုပ်ချုပ်နိုင်ဖို့ပေါ့နော်ပြီးတော့ဒီမိုကရေစီလူခွင့်ရေးတွေကိုကျွန်တော်အမြန်ဆုံးအသက်ဝင်အောင်ပေါ့နော်ပြန်လုပ်နိုင်ဖို့ကတော့ကျွန်တော်စောက်လို့မရဘူးဒီကတဲ့ကစ조사နေပါတယ်ဗျဟုတ
်ဟုတ်ကဲ့အဲ့တော့အခုဆိုရင်တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယလှိုင်းပေါ့နော်ထူးခြားချက်ကတော့အခုဆိုရင်ဒီမန္တလေးတိုင်းမှာဒီမန္တလေး PDF တွေပေါ့လေသူတို့တွေကဒီပူပေါင်းတက်တွေအနေနဲ့အခုဆိုရင်ဒီမန္တလေးတိုင်းဒီတပိတ်ချင်းတို့ဘာလို့လဲဒီပြခဲ့တဲ့ရပိုင်းကပဲတင်ယူနိုင်ခဲ့တယ်ဆိုတော့တဖြည်းဖြည်းနဲ့လေပြည်တော်နီးလာတဲ့အခြေအနေမျိုးတော့တွေ့နေရတာပေါ့လေဆိုတော့ဒီလိုတစ်တုံညာနောက်ရှမ်းပြည်မြောက်ပိုင်းမှာဆိုရင်လည်း MNDA တို့ဆိုရင်လာရှုပ်တိရောက်လာတယ် TNL ဆိုရင်လည်းဒါတီဘောတကယ်တောက်လျှောက်ပေါ့နော်ဟိုကုံသွေးရေးရအရေးပါတဲ့စီးပွားရေးလမ်းကြောင်းတွေကိုလည်းထိန်းချုပ်ထားပြီးဆိုတော့ဒီလိုတစ်တုံညာနှစ်ခုလို့ဒုတိယလှိုင်းစစ်စင်ရေးရောပထမပိုင်းတော့တမျိုးအခုဒီဒုတိယလှိုင်းစစ်စင်ရေးကင်းနီပြည်အပေါ်မှာဘယ်လိုတက်ရောက်မှုတွေရှိလဲရှင်
ဒီတစ်တုံညာနှစ်ခွန်လာရှိုးပါဝင်ပါတော့ဒီဖက်ဟိုမန္တလေးနဲ့စသည်ထိုးဝင်လာတဲ့စစ်ကြောင်းစစ်စင်ရေးစီမံချက်ကတော့ကျွန်တော်တို့အားလုံးဟိုအကြံဖြစ်သိကြတယ်ဒါပေမဲ့ကျွန်တော်တို့ဖက်ကနေပြီးမှပါတော့တကယ်ဝင်မပါဝင်လိုက်နိုင်ဘူးပေါ့နော်ဒီချိတ်ဆက်လုပ်ပြီးမှအရင်နဲ့အားနဲ့မပါနိုင်ဘူးအဲ့တော့ကျွန်တော်တို့ရဲ့ဒီမြုပ်သိမ်းတပ်ဖွဲ့တွေမှာပေါ့နော်နည်းလေးတော့ဟိုကြံ့ကြာမှုတွေရှိသွားတယ်တိုးတော်ဘလို့ဖြစ်ပါတော့ဒါဒီတော့ညနေခွေဒုတိယပိုင်းစီမံချက်ကအရင်အောင်မြင်မှုရှိတယ်။ဒါကပြည်သူတွေတော်လှန်ရေးအင်အားစုတွေရဲ့ဒီဟာချိတ်ဆက်မှုပေါ့နော်။ဒီအကောင့်မှုတွေကိုပြတ်တဲ့အဟာဖြစ်ပါတယ်ပေါ့နော်။ဒါဒီလိုတတိယလိုင်းတွေကလာလိမ့်မယ်လို့လည်းကျွန်တော်ယုံကြည်တယ်ပေါ့နော်။ဒီအင်အားစုတွေအားလုံးနဲ့တူတူချိတ်ဆက်ပြီးမှအထူးသဖြင့်ဒီပြည်မအဖက်မှာပေါ့နော်မန္တလေးတို့စကိုင်းမကွေးတို့ရဲ့တော်လှန်ရေးအရှိန်တွေကပေါ့နော်ဘလို့ဖြစ်ပေါ့နော်။ဒါအကောင့်လာပြီးသားပဲပေါ့နော်ဒီမှာရှိနေတဲ့အင်အားစုတွေချိတ်ဆက်မှုရဲ့နောက်ဒီလက်နက်ခဲယံရရှိမှုတွေကပေါ့နော်ဒါနှစ်စဉ်နှစ်စဉ်လှစဉ်လှစဉ်ပေါ့နော်ဒါတိုးပွားလာတဲ့အခြေအနေဖြစ်ဖြစ်တယ်တုံညဒီရန်ထောင်တနတွေနောက်ဒီလောက်လီကွာကနေပြီးမှပေါ့နော်အခုလိုမျိုးလက်နက်တွေအင်အားထောင်ချီတောင်းချီဖြစ်လာတဲ့တော်လိုင်းကြီးကဒါဆိုရှယ်သွားစရာအကြောင်းမရှိတယ်လို့ခုနပြောတဲ့တတိယလိုင်းတစ်ခုပေါ်လာမှဖြစ်ပါတယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်ကျရင်တော့ကျွန်တော်တို့ဘက်ကပို့ပြီးမှပူပေါင်းဆောင်ရွက်နိုင်ပြီးမှပေါ့နော်အကောင်တဲ့ဒီရက်လာတွေကိုလည်းကျွန်တော်တို့အကောင်မွန်တဲ့ရက်လာတွေကိုလည်းကျွန်တော်ပို့ပြီးမှပေါ့နော်လှုပ်ပြနိုင်လိမ့်မယ်လို့ယုံကြည်ပါတယ်ဗျဟုတ်
โอเคအဲ့တော့တစ်တုံညာနှစ်ခုစစ်စင်ရေးမှာအဓိကဟိုအင်းကြီးချင်းနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့ပါဝင်မှုပေါ့လေပထမပိုင်းတုန်းကတော့ဒါတို့ကြားဖြန့်ဒီငွေလိမ်နဲ့အွန်လိုင်းအနေနဲ့လိမ်လဲတဲ့လုပ်ငန်းတွေကိုနှိမ်နင်းနေဆိုတဲ့အနေအထားမှာဒီတရုတ်ကဘာပဲပြောပေါ့လေထောက်ခံမှုရှိတယ်ဆိုတာမျိုးတွေတုံ့သက်တာရှိသလိုအခုဒုတိယပိုင်းမှာလည်းဒါသူနှစ်ဖက်ပေါ့လေစစ်ကောင်စီနဲ့လည်းသူဆွေးနွေးသလိုတစ်ဖက်မှာလည်းဒီလက်နက်ကိုင်ဖွဲ့တိုင်းသောလက်နက်ကိုင်ဖွဲ့တွေနဲ့လည်းဆွေးနွေးပြီးတော့ပေါ့သူအဓိကအမြန်ဆုံးညီငယ်ရဖို့အပြစ်ခက်ရဲဆဲဖို့ဆိုပြီးတော့တရုတ်ပါဝင်ပြီးတော့ဂျာဝင်နှိမ့်နှိုင်းဆောင်ရွက်နေတဲ့အပိုင်းนี่ရှိတော့ဒီ KNP ဂျာကာလာအုပ်ချုပ်ရေးကောင်စီအနေနဲ့ကဒီတရုတ်ရဲ့အခုလိုဒီလက်နက်ကင်တော်လန်မြန်မာနိုင်ငံရဲ့လက်နက်ကင်တော်လန်ရေးမှာတရုတ်ပါဝင်ပတ်သက်နေတဲ့ရည်တည်နေတဲ့အခမ်းအနားကိုဘယ်လိုမူဝါဒရှိလဲရှင်ဘယ်လိုမြင်လဲရှင်
အဲ့တော့ကျွန်တော်တို့ ਨੇ တူတူချိတ်ဆက်နေတာကတော့ NUG တို့ NUCC တို့ရဲ့နိုင်ငံရေးတွေနဲ့ပေါ့နော်တူတူဟန်ချက်ညီသွားနေတဲ့ပုံမှာခုနပြောတဲ့အင်းနီချင်းနိုင်ငံပဲဖြစ်ပေါ့နော်နိုင်ငံခြားတွေရဲ့ဆက်ဆံရေးကတော့ဒီဟို NUG NUCC တို့ရဲ့မူဝါဒနဲ့ပေါ့နော်ချိတ်ဆက်မှသွားရလိမ့်မယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့တခုပြောလို့ရတာကတော့ Greeny ပြည်ကဘယ်လိုဖြစ်ပေါ့နော်ဒါကျွန်တော်တို့ဒီမိုကရေစီနဲ့ဒီဖက်ဒရယ်စနစ်ကိုတွားမယ်ကုကံကျမကိုဖန်တီနဲ့ပို့တဲ့ဘူကျွန်တော်တွားနေတယ်ပေါ့နော်အဲ့တော့ဘယ်နိုင်ငံမဆိုပေါ့နော်ကျွန်တော်တို့ပြည်သူလူထုရဲ့ဆုံးဖြတ်ချက်တွေနဲ့ဒီသဘောထားကိုပေါ့နော်ဒါလေဆာလိုက်နာရလိမ့်မယ်ပေါ့နော်အဲ့တော့ခုနပြောတဲ့တရုတ်နိုင်ငံကနေပြီးမှဒီဂျာဝင်ဆောင်ရွက်နေတဲ့အခြေအနေတွေဒီအိနီချင်းပီပီပေါ့နော်ဒီပြခရဆယ်ပဲဖြစ်ပေါ့နော်ဒီတည်ငြိမ်ရေးဖြစ်ပေါ့နော်ဖိအားပေးနေတဲ့ဟာတွေကိုကျွန်တော်အများနာစောင့်ကြည့်နေတယ်ဒါပေမဲ့ကျွန်တော်တို့ပြောလို့ရတဲ့ဟာကတော့ တိုင်းပြည်ရဲ့ကံကြမ္မာကိုဒီတိုင်းပြည်မှာရှိတဲ့လူထုတွေကပဲဆုံးဖြတ်ကြလိမ့်မယ်ပေါ့နော်အဲ့တော့ဆုံးဖြတ်ထားတဲ့ပြည်သူလူထုတွေရဲ့သဘောထားနဲ့ရည်တည်ချက်ကိုပေါ့နော်အိနေချင်းနိုင်ငံတွေအားလုံးကပေါ့နော်လေးစားလိုက်နာကြပြီးမှအကူအညီကြဖို့လောက်ကြရင်တော့ပို့ပြီးမှာပေါ့နော်ထီရောက်တဲ့နိုင်ငံရေးပြောင်းလဲတွေနောက်ဒီအိနေချင်းနိုင်ငံရဲ့တည်ငြိမ်ရေးတွေကိုကျွန်တော်တို့အမြန်လေးပေါ့နော်ပြန်ရနိုင်မှာဖြစ်တယ်အဲ့ဒီလိုပဲမတ်ချက်ပြုလိုပါတယ်ဗျာဟုတ်
တဖက်မှာကြတော့အဲ့လိုပေါ့တရုတ်ကစစ်ကောင်စီနဲ့ပို့ပြီးတော့နှိဆက်ပြီးတော့ပေါ့နော်တကယ်ဟို NUG လိုရွေးဦးတော်လှန်ရေးကိုကိုစားပြုပြီးတော့ဥဆောင်နေတဲ့ဒီ NUG လိုဒီအမျိုးသားညီညွတ်ရေးအစိုးရနဲ့တွေ့ဆုံဆွေးနွေးတာမျိုးမလုပ်တဲ့ပုံမှာဝေဖန်မှုတွေရှိနေတော့တရုတ်ရဲ့ရည်တည်ချက်အဲ့လိုဝေဖန်တဲ့ပုံမှာဘယ်လိုမြင်လဲရှင်
အဲ့ဒါကလည်းဟိုအလုံးတည်နေတဲ့အရာပဲပေါ့နော်မှန်နေတယ်တရုတ်ဘက်ကတော့ကျွန်တော်တို့ဒီ NUG တို့တော်လိုင်းအားစုတွေကိုပေါ့နော်ဒါဟိုနည်းနည်းလေးဟိုလိလိရှုတဲ့သဘောမျိုးပိုရှိတယ်ဒီတိုက်ပွဲမှာပေါ့နော်ဒီတော်လိုင်းရေးမှာစစ်ကောင်စီပဲနိုင်လိမ့်မယ်လို့သူတို့သဘောထားမှချက်ရှိပုံရတယ်ပေါ့နော်ဒါကလည်းအဲဒီအမြင်မျိုးဘက်ကတရုတ်ဘက်ကဆွဲကြိုင်တယ်လို့ယုံကြည်တယ်အဲ့ဒါကလည်းဟိုတရုတ်ရေးဆုံးဖြတ်ချက်ပေါ့နော်နောက်ရတဲ့တည်င်းပုံမှန်မူတည်လိမ့်မယ်ဒါပေမဲ့တေချာတာတော့ဒီအရာတွေအလုံးကမာယွန်းနေတယ်လို့ယူဆတယ်သူတို့ပြည်သူတွေမလက်ခံတဲ့အစိုးရကတော့ဘယ်တော့မှတည်မြဲမှာမဟုတ်ဘူးပေါ့နော်ဒါတရုတ်နိုင်ငံကလည်းတင်ခန်းစာတွေအများကြီးရှိခဲ့ဖူးပြီးသားပဲပေါ့အဲ့တော့ဒီနေ့ကျွန်တော်တို့ဒီအနေချင်းတရုတ်ဘက်ကပြည်သူလူထုတွေရဲ့ဒီသဘောထားအမှန်ကိုပေါ့နော်သိရှိပြီးမှဝိုင်းကူကြရင်တော့ဒီတရုတ်မြန်မာပေါ့နော်ဒီအကျိုးနှစ်ဖက်အကျိုးရှိစေတဲ့နိုင်ငံရေးစီးရီးတွေအများကြီးပေါ့နော်ဒါဟိုအကျိုးချိုးဖို့ရှိစေလိမ့်မယ်သူတို့ဒီNUG ပေါ်မှာပေါ့နော်ဒီနေ့ဒီချိန်မှာတော့တရုတ်ဘက်ကပိုမှခြေကတင်တယ်တိုင်းသားအင်အားစုတွေပေါ်မှာပေါ့နော်ပိုမှပေါ့နော်ခိုင်မာတဲ့ပိုရရှိတည်တတ်ခံမြဲနိုင်တဲ့မူဝါဒတွေအပြောင်းလဲတွေကိုတရုတ်ဘက်ကချတင်တယ်လို့တော့ဆက်ပါတယ်ဗျာ
ဖြူရေးအစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်view မြန်မာပိုင်း youtube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ
်မိုင်းဂျေနရဲ့အစီအစဉ်မှာအခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါမြန်မာနိုင်ငံတွင်းမှာကုန်ပစ္စည်းတွေရှားပါကုန်စည်နှုန်းတွေခုန်တက်နေချိန်မှာပို့ကုန်ရငွေပြနိုင်မှာတွင်းကုန်လိုင်းစိတ်ဖွင့်ပြမယ်ဆိုတဲ့ကတ်သတ်ချက်ချလိုက်ပါတယ်ဒီလိုကတ်သတ်လိုက်တဲ့အတွက်အကျိုးဆက်တွေဘလို့ဖြစ်ပေါ်လာနိုင်ပါသလဲကမ္ဘာမြန်မာမီဒီယာတွေမှာတွေ့ရတဲ့အမြင်တွေကိုစောင့်ပါရှင်ပြည်သွင်းနိုင်ကတင်ပြထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေကုန်ပစ္စည်းတွေရှားပါကုန်စည်နှုန်းတွေခုန်တက်နေချိန်မှာတွင်းကုန်ကန့်သတ်မှုထပ်မံလှုပ်ဆောင်လိုက်တဲ့စစ်ကောင်စီလှုပ်ရက်အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။ကုန်စည်နှုန်းတွေနဲ့ဆ30ဆခုန်တက်နေချိန်မှာပဲစစ်ကောင်စီဟာတွင်းကုန်ကန့်သတ်ထိန်းချုပ်မှုတချို့ကိုထပ်မံလှုပ်ဆောင်လာတာတွေ့ရပါတယ်။အဲ့ဒါကတော့စက်တင်ဘာလ1ရက်နေ့ကစပြီးပို့ကုန်ကရငွေ export annie တင်ပြနိုင်မှသာတွင်းကုန်လိုင်းစင်ချပြီးတော့မှာဖြစ်ပါတယ်။ဩဂုတ်လအထိရှောက်ထားတဲ့တွင်းကုန်လိုင်းစင်အားလုံးကိုပယ်ဖျက်လိုက်တယ်လို့စစ်ကောင်စီရဲ့နိုင်ငံခြားငွေကြီးကြပ်မှုကော်မတီအစည်းအဝေးအမှတ်စဉ်66မြင်းဆောင်2024ကဆုံးဖြတ်လိုက်တဲ့အကြောင်းသတင်းတွေမှာတွေ့ရပါတယ်။ဒီဆုံးဖြတ်ချက်ဟာတွင်းကုန်တင်သွင်းဖို့ပိုခက်ခဲသွားစေမှာဖြစ်တဲ့အတွက်တွင်းကုန်ရော့နေကြဆင်းကပြည်တွင်းမှာကုန်ပစ္စည်းတွေရှားပါကုန်စည်နှုန်းတွေအခုတည်းပိုတက်လာနိုင်တယ်လို့ပို့ကုန်တွင်းကုန်လုပ်ငန်းရှင်တွေကဆိုကြပါတယ်။စက်တင်ဘာ9ရက်နေ့ RFA ရဲ့ဆေးဝါးတွေရှားပါဈေးတက်နေချိန်မှာတွင်းကုန်လိုင်းစင်ထပ်တင်းကျပ်ဆိုတဲ့ရုတ်တံသတင်းမှာမြန်မာနိုင်ငံမှာနေဆက်ကုန်သွယ်ရေးလမ်းတွေပြတ်လို့နိုင်ငံခြားကတင်သွင်းနေရတဲ့အထွေထွေရောဂါသုံးဆေးဝါးတွေရှားပါဈေးတက်နေတဲ့အချိန်မှာဆေးကုမ္ပဏီတွေအနေနဲ့ပို့ကုန်ဝင်ငွေပြအမှဆေးတင်သွင်းခွင့်လိုင်းစင်ရမယ်လို့စစ်ကောင်စီကညွှန်ကြားလိုက်ပါတယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့စက်တင်ဘာ6ရက်နေ့သတင်းမှာလည်းဆက်သုံးစီလိုတလောက်ဝယ်မရတဲ့ခေရောက်ပြီဆိုတဲ့ရုတ်တံသတင်းတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာအရင်ကစစ်အာဏာရှင်ဗိုလ်ချုပ်တွေလက်ထက်မှာလို့ပဲစစ်ကောင်စီဟာဆက်သုံးစီကိုခွဲရမ်းတဲ့အတရောင်းချမဲ့စနစ်ကျင့်သုံးဖို့စစ်ကောင်စီပြင်ဆင်နေတယ်။အရင်ခေတ်တွေကတော့ဆက်သုံးစီဝယ်ယူနိုင်ဖို့စီစာအုပ်ပြရတယ်။အခုတော့အဲ့ဒီစာအုပ်နေရာမှာ electronic စနစ်နဲ့ထိန်းချုပ်မဲ့စမတ်ကတ်နဲ့အစားထိုးဖို့စစ်ကောင်စီပြင်ဆင်နေတယ်လို့ဖော်ပြထားပါတယ်။ ကုံရငွေတင်ပြနိုင်မှသာသွင်းကုံတင်သွင်းခွင့်ပြုမယ်ဆိုတဲ့ဆုံးဖြတ်ချက်မတိုင်ခင်ကတော့သွင်းကုံတင်သွင်းသူဟာစစ်ကောင်စီထံမှသွင်းကုံလိုင်စင်လျှောက်ရပါတယ်စစ်ကောင်စီကသွင်းကုံလိုင်စင်ချပေးရင်အဲ့ဒီကုမ္ပဏီကိုစစ်ကောင်စီဗဟုပန်ကဒေါ်လာရောင်းပေးပါတယ်ဗဟုပန်ကရောင်းပေးတဲ့ဒေါ်လာနဲ့သွင်းကုံတင်သွင်းရုံပါပဲအခုညွှန်ကြားချက်အစ်စ်ကပို့ကုံကရငွေ export annie ပြနိုင်မှသွင်းကုံလိုင်စင်ချပေးမယ်ဆိုတော့သွင်းကုံတင်သွင်းမဲ့သူဟာပို့ကုံရငွေရှိတဲ့ export သမားကိုရှာရမယ်သူစီကဒေါ်လာကိုဝယ်ရမယ်ဒါပေမဲ့တကယ်လက်တွေ့မှာအဲ့ဒီလောက်မယိုးရှင်းပါဘူးသွင်းကုံသမားနဲ့ပို့ကုံသမားဟာမိဖက်ဒါမှမဟုတ်ရင်ညီနောင်ကုမ္ပဏီဖြစ်ရမယ်လို့ညွှန်ကြားချက်ကဆိုပါတယ်မိဖက်ညီနောင်ကုမ္ပဏီဖြစ်ကြောင်းအထောက်အထားပြနိုင်မှသာသွင်းကုံလိုင်စင်ခွင့်ပြုမယ်လို့သိရပါတယ်မိဖက်ညီနောင်ကုမ္ပဏီဖြစ်ဖို့ကုမ္ပဏီတွေမှာ board of director တွေအပြန်အလှန်ပါဝင်နေရမယ် share တွေအပြန်အလှန်ထည့်ဝင်ထားရမယ်စတဲ့စည်းကမ်းချက်တွေပါဝင်တယ်လို့သွင်းကုံလုပ်ငန်းရှင်တဦးထံကသိရပါတယ်ဒါအပြင်သွင်းကုံလိုင်စင်ရပြီးတစ်လအတွင်းကုန်ပစ္စည်းတင်သွင်းရမယ်တစ်လအတွင်းကုန်ပစ္စည်းမတင်သွင်းနိုင်ရင်အဲ့ဒီပို့ကုန်ရငွေကိုစစ်ကောင်စီဗဟုပန်ကဒေါ်လာ2100ကျပ်နှုန်းနဲ့ဖြတ်ပြီးသိမ်းယူမယ်လို့ဆိုပါတယ်သွင်းကုံလိုင်စင်ရပြီးတစ်လအတွင်းကုန်ပစ္စည်းစိတ်ကမ်းရောက်ဖို့ဆိုတာတော်တော်မလွယ်တဲ့ကိစ္စလို့သွင်းကုံလုပ်ငန်းရှင်တဦးကပြောပါတယ်အခုလိုသွင်းကုံကန့်တတ်လိုက်တာကြောင့်ပြည်တွင်းမှာကုန်ပစ္စည်းတွေရှားပါလာမယ်ကုန်ပစ္စည်းတွေရှားရင်ကုန်စည်နှုန်းတွေတက်မယ်သွင်းကုံပေါ်အမှီပြုတ်ပြီးထုတ်လို့ရတဲ့ပြည်တွင်းကစက်မှုလက်မှုလုပ်ငန်းတွေထိခိုက်လာမယ်ဒါကြောင့်ရေရှည်မှာပို့ကုန်ပါကြလာမယ်ပို့ကုန်ကြရင်ပို့ကုန်ကရငွေပါကြလာမယ်အဲ့ဒါဆိုရင်သွင်းကုန်တင်သွင်းနိုင်မှုလဲထပ်လျော့နေလာမယ်လို့စီးပွားရေးပညာရှင်တဦးကမှတ်ချက်ပေးပါတယ်စီးပွားရေးပညာရှင်ကဥပမာတွေလဲပေးပါတယ်ခောက်ဆွဲဆိုတော့ဂျုံကပြည်ပကတင်သွင်းရတယ်ဂျုံမသွင်းနိုင်ရင်ပြည်တွင်းမှာခောက်ဆွဲထုတ်လုပ်မှုလျော့ကြမယ်ခောက်ဆွဲထုတ်လုပ်မှုလျော့ကြရင်ဈေးကွက်ထဲမှာခောက်ဆွဲဈေးတက်လာမယ်အလားတူပါပဲတရိဆန်အစားအစာကနိုင်ငံခြားကတင်သွင်းရတယ်မတင်သွင်းနိုင်ရင်မွေးမြူရေးလုပ်ငန်းတွေထိခိုက်မယ်ဓာတ်မြေဩဇာမတင်သွင်းနိုင်ရင်စိုက်ပျိုးရေးလုပ်ငန်းတွေထိခိုက်မယ်အထူးသဖြင့်ဆန်စပါးအထွက်ရော့လာနိုင်ပါတယ်လို့ထောက်ပြပါတယ်အခုလောလောဆယ်မှာကိုကုန်ကြမ်းမရတော့လို့ UPG အိမ်သုတ်ဆေးစက်ရုံတွေရပ်ထားရပါတယ်လို့အဆိုပါစီးပွားရေးပညာရှင်ကပဲပြောပါတယ်အခုလိုကုန်စည်နှုန်းတွေဇက်တိုက်တဲ့ဈေးဝါးတွေရှားပါလောင်စာဆီတွေပြတ်လိုက်ရတာဟာစစ်ကောင်စီရဲ့သွင်းကုန်ကန့်တတ်မှုနဲ့ဈေးနှုန်းတတ်မှတ်မှုတွေဟာအဓိကအကြောင်းရင်းဖြစ်တယ်လို့လေ့လာဆောင်ကြည့်သူတွေကဆိုကြပါတယ်။လက်ရှိစီးပွားရေးအခြေအနေနဲ့ပြည်သူလူထုကြုံတွေ့နေရတဲ့နေစဉ်ဘဝတွေကိုရန်ကုန်မြို့မှာနေထိုင်သူတဦးကအခုလိုပြောပါတယ်
။ဒေါ်လာစီးရွှေစီးကြရည်ဆိုပေမဲ့ပြည်သူလူထုအများကြီးကတော့ဗျာဝေရှာတာပိုခက်လာတယ်။လုပ်ငန်းရှင်တွေရောဝန်ထမ်းလက်လုံးလက်စားအကုန်ပို့ဗျာ။ပြန်ကြည့်ပြန်တော့လေဒီလိုခက်ခက်ခဲခဲရှာရတဲ့ငွေကအသုံးကမခံပြန်ဘူးနေစဉ်စားဖို့ကျွန်တော်တို့နေစဉ်သုံးရတဲ့လူသုံးဖို့ပစ္စည်းဒီလိုဟာဒီလိုနေစဉ်သုံးပစ္စည်းအားလုံးကမစားလောက်ကိုခုန်တက်နေတာဒီလိုလူတို့ရဲ့နေစဉ်ဘဝကဗျာဘယ်လိုဖြစ်နေလဲဆိုတော့ဟိုလေပင်ညှစ်ထားတဲ့လက်ကပူပူပြီးတော့ဒင်းလာသလိုဖြစ်ပြီးတော့ရက်တည်ရလေခက်တဲ့ခက်လာတာပေါ့ဗျာဒီလိုအခြေအနေကတော့ပြောရရင်ရှေ့လျှောက်ဆိုးတဲ့ဆိုးဖို့ပဲများတာပေါ့ဗျာ။တောင်းလာစရာတော့ဘလို့မှမရှိပါဘူးဗျာ
။ရန်ကုန်မြို့မှာနေထိုင်သူတဦးပြောသလိုပါပဲ။စစ်ကောင်စီရှိနေသည့်အခြေအနေတွေကကောင်းလာစရာမရှိပါဘူး။ပိုလို့သာဆိုးလာစရာပဲရှိပါတယ်။ဒါကြောင့်လဲကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကမြန်မာနိုင်ငံမှာစားနပ်ရိက္ခာအကျတ်တဲစိုက်နေတယ်လို့ဖော်ပြထားတာပါ။ဒါအပြင်ပို့ကုန်တောင်မူတိတိတသာကျဆင်းနေပြီး2022 2023မှာပို့ကုန်က900ကိုင်နှုန်းကျဆင်းပြီးသွင်းကုန်ကတော့1200ကိုင်နှုန်းတက်လာတယ်။ပြင်းထန်တဲ့ပြည်ပခန့်ရိုက်ချက်တွေစိုက်ပျိုးရေးနဲ့ကုန်သွယ်ရေးကျဆင်းမှုတွေကစားနပ်ရိက္ခာဖူလုံမှုကိုပိုမိုဆိုးရွားသွားစေကြောင်းစားနပ်ရိက္ခာလိုအပ်မှုအတွေ့နိုင်ငံတကာအရေးပေါ်အကူအညီတွေလိုအပ်နေပါတယ်လို့ကမ္ဘာ့ဘဏ်အစည်းအဝေးခန်းစာကဆိုပါတယ်။စီးပွားရေးပညာရှင်ပေါမောက်ကရှောင်းတာနယ်ကတော့မြန်မာစစ်ကောင်စီခေါင်းဆောင်ဟာဥနေဝင်မူဝါဒတွေကိုပြန်လုပ်နေတာဖြစ်တယ်။တမရမစနစ်အပါအဝင်1960ပြည့်လွန်နှစ်တွေတုန်းကလိုမူဝါဒတွေကိုပြန်လည်ကျင့်သုံးနေပြီးအနာဂတ်ကိုနောက်ပြန်သွားနေတယ်လို့ BBC မြန်မာပိုင်းနဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်ခင်ဗျာ။
ဒီနေ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာအခုတော့ ISP မြန်မာရဲ့မြင်ကွင်းကျမစုများအလဲဖြစ်ပါတယ်စစ်မှုတာဥပဒေတည်ရောက်ကာလအတွေ့အကြုံကို ISP မြန်မာကမေးခဲ့ရမှာတရားစတာထုတ်လုပ်မှုနဲ့နောက်ဆက်တွဲတည်ရောက်မှုတွေကိုကြုံတွေ့ခဲ့ကြရတယ်လို့ဖြည့်ဆည်းသူ60ရာခိုင်နှုန်းကပြောကြပါတယ်စစ်မှုတာဥပဒေရဲ့အကျိုးဆက်လေ့လာမှုအပိုင်းနှစ်ကိုကြားကြရမှာပါ
စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေအသက်ဝင်ပြီးနောက်ပိုင်းပြည်သူတွေရင်ဆိုင်ကြုံတွေ့ခဲ့ရတဲ့လူမှုစီးပွားအခြေအနေကို ISP မြန်မာရဲ့ Research Network အစီအစဉ်ကနေသူတည်တနာပြုစစ်တမ်းကောက်ယူလေ့လာခဲ့ပါတယ်စစ်တမ်းတွေ့ရှိချက်တွေကိုအပိုင်း၅ပိုင်းခွဲပြီးဖော်ပြသွားဖို့ရှိပါတယ်ဒီတစ်ပတ်အပိုင်းနှစ်မှာတယံဇာတထုတ်လုပ်မှုတွေရဲ့အကျိုးဆက်တဘာဝဘေးခံစားရမှုတွေနဲ့ဒါကိုဘသူတွေကကူညီကယ်ဆယ်ပေးနေကြလဲဆိုတာတင်ပြပါမယ်စစ်တမ်းဖြေဆိုသူ60ရာခိုင်နှုန်းနီးပါးကသူတို့နေထိုင်ရာဒေသတွေမှာတယံစာတထုတ်လုပ်မှုနဲ့နောက်ဆက်တွဲတက်ရောက်မှုတွေကြုံတွေ့ခဲ့ရတယ်လို့ဆိုပါတယ်အထူးသဖြင့်အပူလွန်ကဲတာတတော်ပြုံးတီးမှုနဲ့ရေကြီးတာတွေရင်ဆိုင်လာရတယ်လို့ဖြေခဲ့ကြပါတယ်ဖြေဆိုသူ1000ဦးထဲမှာ446ဦးကအပူလွန်ကဲခြင်းတွေဖြစ်လာတယ်လို့ဆိုပါတယ်တတော်ပြုံးတီးမှုတွေပိုပြီးဆိုးရွားလာတယ်လို့ဖြေတဲ့သူက340ဦးရှိပါတယ်ရေကြီးမှုကြုံရတယ်လို့ဖြေသူ229ဦးရှိပြီးလေယာမြေနဲ့စိုက်ပျိုးရေးလုပ်ငန်းတွေပျက်စီးရတယ်လို့ဖြေတဲ့သူက226ဦးရှိခဲ့ပါတယ်ဒါတွေအပြင်မိုးခေါင်နာနဲ့လေရုညဉ့်ညမ်းတာတွေကိုရင်ဆိုင်ရတယ်လို့ဖြေတဲ့သူတွေလည်းရှိပါတယ်။တဘာဝဘေးတွေကြုံလာတဲ့အခါကူညီကယ်ဆယ်ရေးအတွက်ရက်ရွာအခြေပြုတာရေးနာရေးအဖွဲ့တွေကိုပဲပို့ပြီးအားကိုးလာကြရပါတယ်။စစ်တမ်းဖြေဆိုသူ1000ဦးထဲမှာ132ဦးကရက်ရွာတာရေးနာရေးအဖွဲ့တွေကိုပဲအားကိုးနေကြရတယ်လို့ဖြေခဲ့ကြတာပါ။121ဦးကတော့ဘဲအဖွဲ့စည်းကမှကုညီဆောင်ရွက်ပေးတာမရှိဘူးလို့ဖြေပါတယ်ရဲတပ်ဖွဲ့မိသက်စတဲ့စစ်ကောင်စီလက်အောက်ခံအဖွဲ့တွေကကုညီပေးကြောင်းဖြေသူ46ဦးပဲရှိပါတယ်ပြည်တွင်းအရက်ဖက်အဖွဲ့စည်းတွေစီကနေအကူအညီရတယ်လို့ဖြေတဲ့သူ52ဦးရှိခဲ့ပါတယ်စစ်ကောင်စီတပ်ကကုညီပေးတယ်လို့ဖြေသူ2ဦးပဲရှိပြီးအမျိုးသားညီညွတ်ရေးအစိုးရပြည်သူ့ကာကွယ်ရေးတပ်မတော်နဲ့သူတို့ရဲ့အုပ်ချုပ်ရေးအဖွဲ့တွေကကူညီတယ်လို့ဖြေဆိုသူက19ဦးရှိပါတယ်။21ဦးကတော့အမျိုးသားညီညွတ်ရေးအစိုးရလက်အောက်ခံမဟုတ်တဲ့ဒေသခံတော်လှန်ရေးအဖွဲ့တွေကကူညီတယ်လို့ဖြေဆိုပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကူညီတယ်လို့ဖြေဆိုသူက12ဦးရှိခဲ့ပါတယ်။
ပြည်ရုပ်သားရဲ့အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့လူထုအမြင်တွေကိုနားထောင်ကြအောင်ပါညီမပြပပေးစာတွေကိုမအေးတန်တကျော်ကတင်ပြပြကြပေးထားပါတယ
်ကင်းရှင်ပြော်မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်ဉာဏ်ဆောင်ပေးကင်းပါစေဆိုပြီးတော့ဆူတောင်းပေးလာတဲ့သူကမိုးကော့ဖြစ်ပါတယ်မြန်မာနိုင်ငံအနှံ့ပြရေဘေးဒုက္ခကြုံနေရတဲ့တဲ့တွေကြောင်းသူအခုလိုစာရေးလာတာပါစောစောဆိုတဲ့တော်ရရှင်ကရေဒီယိုမနေ့ပိုင်းဖွင့်လို့မရဘူးလို့ပြောလာပါတယ်နောက်ထပ်တော်ရရှင်ပြိုင်ဝမ်းဆိုတဲ့တော်ရရှင်ကလည်းကျွန်တော်တို့သခိုင်းတိုင်းတစ်စဲနေဘက်မှာနေနေပိုင်းသတင်းလိုင်းမပြီးတော့လို့ပါဗျာတဲ့ဟုတ်ကဲ့ ဒီတော့ရှင်နေအောင်စလုံးဖြေးချပေးချင်ပါတယ်နော်။နည်းနည်းပိုင်းသတင်းလိုက်မမီတော့တာမဟုတ်ပါဘူးရှင်။ကျမတို့နည်းနည်းပိုင်းသတင်းတွေကိုဒီလိုင်းလိုမီတာနဲ့မထုတ်လွှင့်တော့တာဖြစ်ပါလေ။ဟိုတယ်လောရုံးကလည်းတော့ရှင်နေမေးလို့ကျမဒီအပတ်စဉ်မဲ့ဒီကိစ္စလေးလည်းတော့ရှင်နေတည်သွားအောင်ပြောပြောပြပေးနေပါတယ်နော်။အခုကျမတို့ထပ်ပြောရမယ်ဆိုရင်မနေ့ပိုင်းရေဒီယိုမလွှင့်ပါဘူး။မနေ့ပိုင်းဆိုရင်တော့ကျမတို့ဂျိုဒူအွန်လိုင်းတို့ကပဲထုတ်လွှင့်ပါတယ်။ဒါပေမဲ့ရေဒီယိုအစီအစဉ်တွေကိုဒီလိုင်းတို့မီတာရေဒီယိုနဲ့ဖမ်းယူပြီးတော့နားဆင်ခြင်းနဲ့ဆိုရင်တော့ညပိုင်းမှာဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီသောရရှင်တွေကိုဖြေချပေးနေတဲ့တစ်ဆက်တည်းတောက်ထင်ဆိုတဲ့သောရရှင်မေးလာတာ VOE ကိုရေဒီယိုကနေနားထောင်ခြင်းပါတယ်။ဘယ်လိုင်းတွေကဘယ်အချိန်ကိုဖမ်းရမလဲသိခြင်းပါတယ်။ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်တွေကိုမနေ့နဲ့ညနှစ်ခါလွှင့်ပါတယ်ရှင်။ရေဒီယိုကအစီအစဉ်ပြောတာပါနော်။ရုပ်မြင်သံကြားအစီအစဉ်တက်တက်ရှိပါသေးတယ်။ဒီရေဒီယိုအစီအစဉ်တွေကိုလိုင်းတို့မီတာနဲ့ဆိုရင်တော့ VOA ရေဒီယိုအစီအစဉ်ညပိုင်းမှာဖမ်းယူနားထောင်နိုင်ပါတယ်။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထုတ်လွှင့်ပေးတာဖြစ်ပါတယ်။ line meter 32 kHz 9383ညနဲ့9383ည kHz နဲ့နေရာကနေဖမ်းနိုင်ပါတယ်။နောက်တော့ line meter 51 kHz 9885တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။လိုင်းလက်မီတာနဲ့ဆိုရင်တော့လိုင်းလက်မီတာက190ဖြစ်ပါတယ်။ kHz 1509ပါ။ညာဝိုင်း9နာရီကနေ9နာရီခွဲပထမနာရီဝက်ကိုပဲလိုင်းလက်မီတာနဲ့ဖမ်းယူနိုင်တာပါစနေတင်းငရီဆိုရင်တော့အဲ့ဒီမီတာလိုင်းတို့တွေပြင်လိုင်းလက်မီတာကိုည9နာရီကနေ10နာရီတနာရီစာလုံးဖမ်းယူနားဆင်နိုင်ပါတယ်ရှင်ဒီစီစဉ်တွေကိုတိုက်ရိုက်နားဆင်လိုက်ဖို့မှန်ပြီးလိုက်ဖို့ပြန်နားထောင်မယ်ဆိုရင်လည်းည10နာရီကနေ17နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြောပြန်ပြီးတော့ဖမ်းယူနိုင်ပါတယ်ကျမတို့မနက်ခင်ရေဒီယိုအစီအစဉ်နဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်နော်။ VOA American ရဲ့ရုပ်သံအစီအစဉ်အားပေးကြတဲ့အတွက်အထူးကျေးဇူးပါ။ VOA ကနေမှန်ကန်တဲ့သတင်းတွေတင်ဆက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။American တန်ခါနဲ့သတင်းတွေတင်ဆက်နေတဲ့အထက်မှာတော့လာမယ့် November လမှာကျင်းပမယ် American သမ္မတရွေးကောက်ပွဲနဲ့ဆိုင်တဲ့နောက်ဆုံးရသတင်းတွေကိုနေ့စဉ်မပြတ်တင်ဆက်ပေးနေပါရနော်။ဒါအပြင်သမ္မတလောင်းအတီပြူညီလာခံလို့နောက်ပြီးတော့သမ္မတလောင်းရဲ့စကားစစ်ထိုးပွဲလိုမျိုးရေးကြီးအခမ်းအနားတွေရှင်နဲ့ကျမတို့ VOA ရဲ့လူထုမိတ်ဆွေရုပ်သံ line ကနေကျင်းပခြင်းနဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေပါရ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲအမေရိကန်သမ္မတလောင်းနှစ်ဦးစကားစစ်ထိုးပွဲကိုကျမတို့လူထုမိတ်ဆွေရုပ်သံလိုင်းနဲ့ VOA Internet စာမျက်နှာကနေပြီးတော့ထုတ်လွှင့်ပေးခဲ့တယ်လို့အဲဒီစကားစစ်ထိုးပွဲအပြီးသုံးသပ်ဆွေးနွေးချက်ကတော့လူမှုကွန်ရက်စာမျက်နှာတွေကပါထပ်တိုးပြီးတော့ထုတ်လွှင့်ပေးသွားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးရေးလာတဲ့သတင်းရှင်တွေမှာတယောက်ကတော့
VOA ကသမ္မတလောင်းနှစ်ဦးစကားစစ်ထိုးပွဲကိုအထူးအစီအစဉ်ဖြစ်ထုတ်လွှင့်ပေးမယ်လို့သိရတဲ့အတွက်စောင့်မျှော်ကြည့်ရှုခဲ့ပါတယ်။ပြောလင့်ထားတာကသမရလောင်းနှစ်ဦးအပြန်အလှန်တလဲစီပြောနေပုံကိုထုတ်လွှင့်ပြမယ်ပြီးတော့သူတို့ပြောတဲ့အတန်တိုးသွားပြီးမြန်မာဘာသာနဲ့ကောက်နှုတ်တင်ပြတာပေါ်လာမယ်အပြန်အလှန်ထုံးတဲ့တာလေးတွေပေါ်လွင်အောင်တင်ဆက်မယ်စသဖြင့်အဲ့လိုထင်ထားတာပါအခုတော့တင်ဆက်သွားတာကသမရလောင်းနှစ်ဦးပြောကြတဲ့အကြောင်းအရာခေါင်းစဉ်တွေအပေါ်မှာ VOA ကနှစ်ဦးနဲ့ပြင်ပပုဂ္ဂိုလ်နှစ်ဦးတို့ကသူတို့အမြင်တွေပြောတာကိုထုတ်လွှင့်သွားပါတယ်ဒီနေရာမှာအမေရိကန်ပြည်ထောင်စုကမြန်မာမဟုတ်လို့လားမသိဘူးသူတို့တဦးစီအမြင်ကိုသိစိတ်မဝင်စားပါဘူးသတင်းဌာနကြီးတွေကအမေရိကန်ပြည်သူအလွာအသီးသီးရဲ့ထင်မြင်ချက်တွေကိုစစ်တမ်းကောက်ယူတင်ဆက်ထားတာကိုပြန်လည်ဖောက်သည်ချပေးတာမျိုးကိုတော့ကြိုက်ပါတယ်မြမအရေးပေါ်ဥကြောသံသာအမြင်တွေကိုတော့မြမပြည်သူတူဦးအနေနဲ့နှစ်သက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်စာရေးတုံ့ပြန်လာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ဒီသမလောင်းနှစ်ဦးစကားစစ်ထိုးပွဲကို internet website နဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေပြီးတော့တိုက်ရိုက်ပြလိုက်တာတော့ကြည့်ရမယ်တင်ပါတယ်ကျမတို့အဲ့ဒီစကားစစ်ထိုးပွဲကိုတော့ကျမတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube တို့ Facebook တို့မှာတိုက်ရိုက်ပြလို့မရပါဘူးဘာဖြစ်လို့လဲဆိုတော့ American ပြည်အောင်စုမှာ ABC ရုပ်သံလိုင်းကနေပြီးတော့ဒီစကားစစ်ထိုးပွဲအတွက်မပုံတင်ထားပြီးတော့သူတို့ကမိုဘိုင်ငွေယူပြီးတော့ပြသတာဖြစ်တဲ့အတွက်ကြောင့်မို့ကျမတို့ကဂျိုရူကနေပြီးတော့ပဲဒီ ABC ရုပ်သံလိုင်းကဟာကိုထပ်ဆင်ပြသလို့ရပါတယ်နော်။ဒါပေမဲ့အဲ့ဒီစကားစစ်ထိုးပွဲပြီးကျမတို့ VOA မြန်မာပိုင်းကတင်ဆက်ပေးတဲ့ဆွေးနွေးပွဲကိုတော့အဲ့လူထုမိတ်ဆွေရုပ်သံလိုင်းအပြင်ကျမတို့ရဲ့ဒီလူမှုကွန်ရက်စာမျက်နှာတွေပေါ်မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးသွားပါတယ်ရှင်။ပြောရမယ်ဆိုရင်စကားစစ်ထိုးပွဲပြီးသုံးသပ်ဆွေးနွေးပွဲကနောက်ခါလိုက်တာဖြစ်ပါတယ်။အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်နော်။
ွေးခေါပွဲဒီစကားစထိုးပွဲနဲ့ပတ်သက်ပြီးရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့
ခုလီပြောချင်တာလေးရှိတာကတော့အမေရိကန်ရွေးကောက်ပွဲလေးအကြောင်းပါနားထောင်လာသမျှမှာ VOA ကသတင်းစရာများကသတင်းစရာများဆိုရက်ချက်ဒီမိုကရက်တစ်ပါတီဝင်တွေဓမ္မမဟုတ်ထောက်ခံသူတွေလို့ပဲခံစားနေရလို့ပါဥပမာစကားစထိုးပွဲကိုဆွေးနွေးကြမယ်ဆိုရင်နှစ်ဖက်အပြန်အလှန်သုံးသပ်ဆွေးနွေးတာထက်အားလုံးကထရမ့်ကိုဟာသလို့ကမလာရဲ့ policy ကိုထောက်ခံဆိုတာမျိုးလို့ခံစားရပါတယ်။ဒါကြောင့်သုံးသက်ချက်တွေကအမြဲတူမဲ့ထင်ပြီးနားမထောင်မဲနဲ့နေနေတာ။အော်ပြောင်းလဲခြင်းလဲပြောင်းလဲမှာပါဆိုပြီးမနေ့ကဒီဘိတ်သုံးသက်ချက်ကိုနားထောင်လိုက်တော့လေ၄ယောက်စလုံးတသန်းနဲ့ဆိုတော့အရင်အဆင်မပြေပါဘူး။မဲက40နဲ့60ဆိုရင်တော့ထရမ့်ဘက်ကဆွေးနွေးမဲ့သူတရားလောက်တော့ရှာထားတဲ့လို့ယူဆမိပါတယ်ရှင
့်။သူကအီးမေးလ်ကပို့လာတာဖြစ်ပါတယ်။ဟုတ်ကဲ့ပါရှင်။အဲ့ဒီဒီဘိတ်သုံးသက်ချက်နားထောင်လိုက်ရတာ၄ယောက်စလုံးတက်တန်းနေဆိုတော့အရင်အဆင်မပြေဘူးလို့ဒီသောရရှင်ပြောထားပါတယ်။ဟုတ်ကဲ့ထရမ့်ဘက်ကဆွေးနွေးမဲ့သူတယောက်တော့ရှာထားသင့်ပါတယ်တဲ့။ဟုတ်ကဲ့ပါ။သူအဲ့လိုရေးလာတယ်ဆိုတာလည်းကျွန်တော်တို့သတင်းတင်ပြရတဲ့သူအနေနဲ့ကဘယ်လိုမှမရှိတင်ပြရတာဖြစ်လို့နှစ်ဖက်စလုံးရဲ့ဝေဖန်မှုနဲ့မကြကနကြုံရတတ်ပါတယ်ရှင်။ဒါကြောင့်မလို့တချို့ကတော့မှဥစ္စာတန်းသာထရမ့်ဘက်ကနေလိုက်ပြီးတော့ဆွေးနွေးနေရဲဆိုပြီးရေးထားတာမျိုးတွေကျွန်တော်တို့ဒီမှတ်ချက်ကြီးပြန်ပြီးရရှိပါရနော်အခုလိုမျိုးအကြံပြုစာရေးလာတဲ့အတွက်အထူးစိတ်ဆုတင်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါရနော်အားလုံးအတွက်ပိုမိုကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအပြည့်အစုံဖန်ဆိုင်နိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်
ဖီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
အခုဆက်ပြီးကမ္ဘာတစ်လွှာထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။နယ်သာလန်နိုင်ငံမှာအတူမြောင်ကိုဒုတ်ထောက်ခုံချွာတဲ့ယူအာအောက်ဆိုင်ပြိုင်ပွဲကျင်းပခဲ့ပါတယ်။ပိုလန်နိုင်ငံမှာတော့စစ်တပ်အကြီးအကဲကိုယ်တိုင်ကစစ်တပ်သုံးခွေးတွေအတွက်ဂုံပြုစုချင်းမြင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကကမ်းခြေမှာခွေးရည်လိုက်စီးပြိုင်ပွဲကျင်းပခဲ့ပါတယ်။ဒီလိုထူးခြားစံပြသတင်းတွေကိုမအီတန်စင်နဲ့ကိုဝင်းခန့်မောင်တို့ကတင်ဆက်ထားပါတယ
်။ဒူးမြောင်းအလေမှာထောက်ထားတဲ့ဝါးတိုင်ပေါ်ကိုတွေ့တက်ပြီးတော့တစ်ဖက်ကအဝေးဆုံးကိုရောက်အောင်ပြန်ရတဲ့ Dutch ရိုးရာပြိုင်ပွဲကိုနယ်သာလန်နိုင်ငံ Polsbroekerdam ရွာမှာဩဂုတ်လ31ရက်နေ့တုန်းကကျင်းပခဲ့ပါသည်။နိုင်ငံတဝန်းကပြိုင်ပွဲဝင်48ယောက်ပါဝင်ပြီးတော့ဒီပြိုင်ပွဲမှာကဏ္ဍ5ခုခွဲထားတာဖြစ်ပြီးပရိသတ်အယောက်2000ကျော်စုဝေးပြီးတော့လာကြည့်ခဲ့ကြပါသည်။Field Rappen လို့ခေါ်တဲ့ဒီအားကစားနည်းကပြင်းထန်တဲ့အားကစားတစ်မျိုးအဖြစ်ပွဲစီစဉ်သူ Danny Bass က Rider သတင်းထံကိုပြောပါလိမ့်။ Netherlands နိုင်ငံမှာစိုက်ပျိုးမြေတွေကိုတူးမြောင်းတွေနဲ့ခြားထားတာဖြစ်ပြီး20ရာစုအစောပိုင်းစပိန်တွေကားတွေအသုံးမများခင်တုန်းကဒီတူးမြောင်းတွေကိုကြော်ဖြတ်ဖို့လယ်သမားတွေကဒီလိုဒုတ်ထောက်ပြီးတော့ခုံခဲ့ကြတာပါ။ဒီအားကစားနည်းကိုပထမဆုံးချိန်အဖြစ်1962ခုနှစ်ကစခဲ့တယ်ဆိုပြီးတရားဝင်မှတ်တမ်းတွေမှာဖော်ပြထားပါလိမ့်။အခုတော့ Netherlandsလန်နိုင်ငံတဝန်းကအဖွဲ့အစည်းအသီးသီးကကစားပွဲအခု600လောက်စီစဉ်ပြီးတော့ကျင်းပနေတာဖြစ်ပါလေရှင
်။ဩစတြေးလျနိုင်ငံဒိုလမိုက်တောင်တန်းတွေပေါ်မှာရက်ဘူးကြွေရင်အဖြစ်ချူရီကနှစ်စဉ်ကျင်းပလေရှိတဲ့ပြင်းထန်အားကစားပြိုင်ပွဲကိုဒီနှစ်မှာလည်း38ချိန်မြောက်အဖြစ်ကျင်းပခဲ့ပါရတယ်။ဒေါ်လာမှာပြည်တာလေဟုန်စီးတာတောင်ဆောင်စပိန်စီးရတာနဲ့ရေစီးမှာကရက်လီလော်ရတာမျိုးလိုအားကစားမျိုးစုံပါဝင်တဲ့ဒီပြိုင်ပွဲဟာကမ္ဘာမှာအပြင်းထန်ဆုံးအားကစားပြိုင်ပွဲတွေကတစ်ခုလည်းဖြစ်ပါတယ်။လေးယောက်တုံးစုကအားကစားတစ်မျိုးစီကိုလက်ဆင့်ကမ်းရတာမှာ9မိုင်ခွဲလောက်ဒေါတောင်နန်းဒီပေါ်မှာပြေးပြီးပြီးချင်းနောက်တစ်ယောက်ကပေ8000ကျော်အမြင့်ကနေဂျားမာနှစ်ခေါက်နားပြီးတော့လေဟုန်စီးရပါတယ်။အဲဒီနောက်နောက်တစ်ယောက်က17မိုင်လောက်တောင်ဆောင်စပိန်စီးရပြီးတော့နောက်တစ်ယောက်ကလက်ဆင့်ကမ်းတဲ့အနေနဲ့ရေစီးမှာကရက်လေလော်ပြီးတော့ပန်းဝင်အောင်ကြိုးစားရပါတယ်။ဒီလိုလေးယောက်တုံးစုနဲ့စုစုပေါင်းပြိုင်ပွဲဝင်အယောက်120ဒီနှစ်မှာပါဝင်ရှင်ပြိုင်ခဲ့ကြပါတယ်။ ီနေ့အတွက်လေယူးစင်ဖြစ်အောင်နိုင်တဲ့အသင်းကတော့ Golden Toss Sports Future ဖြစ်ပြီးတော့ဒါကနှစ်နှစ်ဆက်တိုက်လေယူးစင်ဖြစ်သွားတာပါသူတို့ဖွဲ့က၄နာရီ၁၂မိနစ်နဲ့၆စက္ကန့်ကြာပြိုင်ပွဲဝင်ခဲ့ပြီးစက်တင်ဘာလ9ရက်နေ့တုန်းကအနိုင်ရသွားတော့ပါအမျိုးသမီးအသင်းတွေထဲမှာတော့ Sport All 4 Angels ကနံပါတ်၁နေရာရခဲ့ပြီးတော့သူတို့က၅နာရီ၁၆မိနစ်နဲ့စက္ကန့်၄၀ကြာပြိုင်ပွဲဝင်ခဲ့ကြတာပါခင်ဗျာ
ပိုလန်နိုင်ငံမှာစစ်သုံးခွေးတွေအတွက်ဂုဏ်ပြုပွဲကိုကျင်းပခဲ့ပါသည်။ပိုလန်စစ်တပ်ထဲမှာတာဝန်ထမ်းဆောင်နေပြီးတော့ရာထူးအသီးသီးပေးအပ်တာကိုခံရတဲ့ခွေးတွေကိုသူတို့ရဲ့လုံဆောင်ရေးအရာဂုဏ်ပြုချီးမွေးပွဲကိုတော့ပိုလန်နိုင်ငံနိုဝီဒူဝါမာဆိုဗစ်စကီမြို့မှာစက်တင်ဘာလ6ရက်နေ့တုန်းကကျင်းပခဲ့ပါသည်။ဖောက်ခွေးရေးပစ္စည်းတွေကိုရှာဖွေရမှာအဓိကတာဝန်ကျတဲ့ခွေးတွေဖြစ်တဲ့အီနာ၊အဲလီယက်၊အန်ဇိုနဲ့အမီတို့ကိုပိုလန်စစ်တပ်အကြီးအကဲဗိုလ်ချုပ်ဖိုင်စလာကူကူလာကိုရိုင်းကစုချီးမြှင့်ခဲ့တာပါ။ဒီခွေးလေးကောင်ကဂျာမန်ချက်ပတ်မျိုးတစ်ကောင်၊နောက်ပြီးတော့ဒတ်ချ်ချက်ပတ်တစ်ကောင်ဖြစ်ပြီးနောက်တစ်ကောင်ကတော့ဘယ်လ်ဂျီယံမဲလနွာခွေးမျိုးတွေဖြစ်ကြပါလိမ့်။စစ်တပ်ထဲမှာတာဝန်ထမ်းဆောင်တဲ့ခွေးတွေကိုယာတုပေးတာကသူတို့ကိုအလေးပေးတဲ့ပြည်ယုံအနေနဲ့ဖြစ်ပါလိမ့်။သူတို့ကလည်းတပ်ဖွဲ့ဝင်တွေဖြစ်ပြီးတော့ဖောက်ခွေးပစ္စည်းတွေရှာဖွေနိုင်တဲ့အရာတသက်မဟုတ်ပဲတက်ရှိတဲ့ဝါတွေဖြစ်တဲ့အကြောင်း Second Masovian Engineer Regiment ကကက်ပတင် Dominic Glaser ကပြောပါသည်ဒီခွေးတွေကပိုလန်စစ်တပ်မှာတာဝန်ထမ်းဆောင်ရုံသာမကမကြာသေးခင်တုန်းကကျင်းပခဲ့တဲ့ Paris Olympic ပြိုင်ပွဲတွေအတွင်းမှာပြင်သစ်လုံခြုံရေးစစ်သားတွေနဲ့ခွေးတွေကိုအားဖြည့်တဲ့အနေနဲ့လဲသွားပြီးတော့ကူညီခဲ့ပါသေးတယ်။တချို့ပိုလန်စစ်တပ်ကခွေးတွေဆိုရင်အီရန်နဲ့အာဖဂန်နစ္စတန်လိုမျိုး American စစ်တပ်ကိုပိုလန်ကအားဖြည့်ပေးနေတဲ့နေရာတွေမှာလေနိုင်ငံတကာစစ်စင်ရေးအဖြစ်သွားရောက်ပြီးတော့တာဝန်ထမ်းဆောင်ကြရပါလိမ့်။ယူကရိန်းရဲ့အနီးဆက်ဆုံးမိတ်ဖက်ဖြစ်တဲ့ပိုလန်နိုင်ငံကယူကရိန်းစစ်တပ်ရဲ့မိုင်းရှင်းလင်းရေးလုပ်ငန်းကိုအထောက်အကူဖြစ်စေဖို့ကျွမ်းကျင်ခွေး12ကောင်ကိုဆင်လွတ်မဲ့အကြောင်းဒီနေရာဒီအစောပိုင်းတုန်းကလည်းကြေညာခဲ့ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုမြို့ကဒန်မာကန်ကြီးမှာခွေးရည်လိုင်းစီးပြိုင်ပွဲကိုစက်တင်ဘာလ၈ရက်နေ့တုန်းကကျင်းပခဲ့ပါတယ်။ Helen Woodward Lesson Center ကဦးဆောင်ပြီးတော့ဒီပြိုင်ပွဲကိုကျင်းပလာတာ19နှစ်ရှိသွားပါပြီ။ခွေးတွေကရေကာမျက်မှန်တွေတက်ဝစ်စုံကူစီဝစ်ပြီးတော့ရှင်ပြိုင်နေတာကိုခွေးပန်ရှင်တွေကဘေးကနေအားပေးခဲ့ကြပါတယ်။တချို့ကလည်းခွေးတွေနဲ့အတူတူပုံပြားတစ်ခုထဲမှာလှိုင်းစီးကြပါတယ်။အနိုင်ရှုံးကပဌာနာမဟုတ်ပဲအားလုံးပြုံးပြော်ကြဖို့နှစ်စဉ်ဒီပြိုင်ပွဲကိုဝင်ဖြစ်ကြောင်းသူ့ခွေးနဲ့ဝစ်စုံစင်တူရေကာမျက်မှန်စင်တူဝစ်ထားတဲ့ခွေးပန်ရှင်တယောက်ကပြောပါတယ်။ဒီပွဲစီစဉ်တဲ့ Helen Woodward Lesson Center ကို1982ခုနှစ်ကလေးကစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။ Fury ရုပ်သံရဲ့စီစဉ်တွေကိုစတောင်းလဲ့နဲ့ဖန်ယူကြည့်ရှုနိုင်ပါတယ်။ခုတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်။ Florida ပြည်နယ်က West Palm Beach Golf ကစားကွင်းမှာ Republican တပ်ပလာလောင်း Donald Trump Golf ကစားနေစမှာကောက်ကွင်းဘက်ကိုခြေလိုက်တဲ့တင်းနက်ကိုမြင်လိုက်ရတာကြောင့် Secret Service ခေါ် American အစ်မြင့်လုံခြုံရေးအဖွဲ့တွေကပြစ်ခတ်ခဲ့ပါတယ်။ American စာချုပ်တင်းကွန်တွေနေ့နေ့လေကအဲ့ဒီလိုဖြစ်ခဲ့ပြီးမဲ့တပ်ပရာဟောင်းထရမ့်ဘေးကင်းခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။တင်းနက်ကိုင်ခဲ့တူးလို့ယူဆရသူက SUV ကားတစ်စင်းတည်းကိုပြေးဝင်သွားပြီးနောက်သူ့ကိုအဝေးပြေးလမ်းပေါ်မှာတက်ဆိုင်ရာဒေသလုံခြုံရေးတာဝန်ရှိသူတွေကဖမ်းဆီးရရှိခဲ့ပါတယ်။ကောက်ကွင်းဤကအခင်းဖြစ်ပွားရာနေရာမှာတော့မှန်ပြောင်းပါ AK အမျိုးအစားတင်ရတလက်ကိုတွေ့ရှိခဲ့တယ်လို့လုံခြုံရေးအာဏာပိုင်တွေကသတင်းစာရှင်းနေခဲ့ပါတယ်။ယီမန်နိုင်ငံကဟူတီသဘုံတွေဟာတနင်္ဂနွေနေ့ကအစ္စရေးကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တာကြောင့်လက်ထုတ်ပြန်မယ်လို့အစ္စရေးဝန်ကြီးချုပ်နတညာဟုကချက်ချင်းပဲကြုံရလိုက်ပါတယ်။ဟူတီသဘုံတွေပြစ်လိုက်တဲ့ဒုံးကျည်ဟာအစ္စရေးအလဲပိုင်းကကွင်းပြင်တစ်ခုကိုထိမှန်ခဲ့ပြီးအဲ့ဒီပြစ်ခတ်မှုကြောင့် Telefix မြို့ဤကဘန်ဂူရီးယားနိုင်ငံကလေစိတ်မှာအရေးပေါ်လေကြောင်းအချက်ပေးတံတွေစုညံ့သွားခဲ့ပါတယ်။ရန်ကုန်တိုင်ဖွန်းမုန်တိုင်းနှင့်ချိန်နဲ့မိုးသည်ထန်ခဲ့လို့မြန်မာနိုင်ငံမှာနေပြည်တော်မန္တလေးမကွေ့ပဲခူးဒေသတွေပြင်ရှမ်းမုံ၊ကရင်၊ကယားတိုင်းရင်းသားဒေသတွေမှာမိုးသည်ထန်လို့အတော်လေးထိခိုက်ပျက်စီးတာတွေရှိခဲ့ပါတယ်။တတိုင်းကလုံးမှာသေဆုံးသူ133ဦး၊ပျောက်ဆုံးသူ64ဦး၊ဒဏ်ရသူ14ဦးရှိခဲ့ပြီးပျောက်နေသူတွေကိုရှာဖွေနေတယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။သတင်းကြေကြွကတော့ဒီလောက်ပါပဲခင်ဗျာ။ဒီနေ့မနေ့အစီအစဉ်ထုတ်လွှင့်မှုကမတင်ထိုက်ဖြစ်ပါတယ်။ခုလိုထုတ်ခဲ့တဲ့အစီအစဉ်တွေကိုဗီဒီယိုအင်တာနက်ဆက်မျက်နှာမှာလည်းအဘယ်ကူဖတ်ရှုနိုင်ပါတယ်။ view ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးကျမ်းမာချမ်းသာကြပါစေ။ကျွန်တော်တပောင်သားမှာ